သာသနာတော်နှင့်2546ခုကောသတက္ကရာ1364ခုနှင့်မရဏပြည့်ကျော်ကိုရင်းနှင့်ညတွင်ရန်ကုန်တိုင်းညံကုန်မြို့ရှစ်မိုင်ပေါက်စီရီကျောင်းတိုင်း၌ကျင်းပအပ်တော်ကျေးဇူးတော်ရှင်တောင်းသူဓမ္မဒုက္ခဆရာတော်ဘုရားကြီးဤဥပနေပြအတိုင်းဉာဏ်ကြပြတတ်သည့်ဓမ္မနုပတနာတတိပဒံကိုယ်မြတ်တရားတကအလုပ်ပေးခွင့်၌ဟောကြားအပ်တော်အဋ္ဌံစိတ်ထားတရားတော်ဒါတရားတော်တယ်လေအဋ္ဌံဆိုတဲ့သက္ကလုံကဥစဉ်လို့တရားဓမ္မတွေနဲ့ယဉ်နီးနေတဲ့သက္ကလုံမှာဒီအဋ္ဌံနဲ့ဒိဋ္ဌံနဲ့လို့သုံးပြီးတော့အဋ္ဌံလုပ်နေကြတာဒီလေကအဋ္ဌံစိတ်ထားနဲ့တရားကျင့်သွားတဲ့မထေရဘာရဲ့အကြောင်းကိုဒီကနေ့အဋ္ဌံစိတ်ထားလို့အမည်ပေးပြီးတော့ဟောကြားနာကြရအောင်ဒီတရားဒေသနာတော်ကိုဟောကြားပြီးတဲ့ဆုံးမှာဒီကနေ့ကုသိုလ်ကောင်းမှုရှင်များဖြစ်တဲ့တဏိတာခန်းလူရှင်ကိုအောင်ကျော်ဦးမခင်စောနဲ့တမီးစိတ်ချွန်းတဲ့သူသာမန်လကောင်းညနန္ဒာစားတော်ဆဲညဥက္ကလာပရံကုန်တိုင်းမိသားစုတို့ကလူတန်းနဲ့တဏိတာအာယုံစွာနေစွာအချိုးပဲချော်ရင်းဆိုတဲ့ကုသိုလ်ကောင်းမှုနဲ့ဓမ္မဒုတာဆရာတော်ဘုရားကြီးအာဇီပြု၍ဥရတင်တော်ဘာသေတာဒေါက်တာတင့်စောဦးနော်တင့်တဲ့အောင်မိသားစုမှာတရားပြဆရာတော်နှစ်ပါးအတွက်ဓမ္မပုဒ်1000ကျပ်ဘောက်တိဆရာတော်ဒီနဝကမ္မ1000ကျပ်ဓမ္မပုဒ်သံပရိတာ900ကျပ်သေပရိတာ900ကျပ်ဘောက်တိအထူးတရားစကားသံဝေယဝိသ900ကျပ်မနိစေယသီလရှင်စာလင်တိုင်း900ကျပ်ဥဝိဒဝိဒဥနန္ဒပိရိဥပညာပိရိဥပဝိဒဥပညာဒီဟာတို့အတွက်တဘာလင်း900ကျပ်စီလူတိုင်းချင်းစာရမယ်အလူတွေ1000ကျပ်လူတိုင်းချင်းဥမြင့်စိတ်တော်ရင်ရခိုင်မိသားစုတောင်းကလာပါမြို့မှာဓမ္မပုဒ်900ကျပ်လူတိုင်းချင်းဒေါသမနာပေါ့စီတီဓမ္မပုဒ်3000ကျပ်မတ္တိမိခန်ကျောက်ဝန်းဓမ္မပုဒ်1000ကျပ်ဒေါခေရင်စိတ်မိသားစုဓမ္မပုဒ်1000ကျပ်ဒေါဝင်းကြည်မိသားစုဓမ္မပုဒ်900ကျပ်ဒေါညွန့်မိသားစုဓမ္မပုဒ်1000ကျပ်ဥပဝိဒ ဝိဒ ဝိဒ ဥပညာတိတိ ဥနန္ဒတိတိတို့အတွက်ဓမ္မယံမိသားစုမှတပန်းနှင့်တထောင်ကျက်စီနဝကမ္မလူတန်းချင်းမောင်သိန်းရအာရည်စု၍ဒေါသိန်းယံမိသားစုမှသေပရိတာတထောင်ကျက်ဓမ္မပုဒ်တထောင်ကျက်ဒေါညံမှဓမ္မပုဒ်တထောင်ကျက်ဥသိန်းယံအာရည်စု၍ဒေါကြည်မိသားစုမှသေပရိတာတထောင်ကျက်ဓမ္မပုဒ်900ကျက်ဒေါဝိဒံမိသားစုဓမ္မပုဒ်1500ကျက်ဒေါသန်သန်ကြီး900ကျက်ဒေါနန်းကျင်သေပရိတာ900ကျပ်ဒေါမြကြည်သေပရိတာ900ကျပ်ဓမ္မကြီးသေပရိတာ1000ကျပ်ကျောင်းကန်းယောဂီဒေါနန်းကျင်ဒေါမြကြည်ဒေါမြတန်ဒေါမကြီးတို့ကဓမ္မပုဇာ2100ကျပ်မောင်မျိုးမြတ်တန်တန်တွေမခင်တန်တွေဓမ္မပုဇာ200ကျပ်ဒေါအောင်စိန်ဓမ္မပုဇာ200ကျပ်ဒေါတင်တင်ဓမ္မပုဇာ900ကျပ်ဒေါသေးရင်ဓမ္မပုဇာ300ကျပ်ဒေါပညာစာရီဒေါကေသနမာလာဓမ္မပုဇာ800ကျပ်ဒေါတင်ဓမ္မပုဇာ200ကျပ်သီရိညာယောဂိညာဓမ္မပုဇာ3300ကျပ်ဥတည်ရေမိသားစုဓမ္မပုဇာ1500ကျပ်ဥမ္မောင်ကျိုတော်ခင်အုပ်ချုပ်မိသားစုတရားပြဆရာတော်နှစ်ပါးအတွက်ဓမ္မပုဇာ1000ကျပ်ဒေါခင်မြင့်ဒေါညာသိန်းနဝကမ္မ1500ကျပ်ဒေါခင်တုံးဆေကြီးခဏောင်တို့နဝကမ္မ1000ကျပ်ဥညတွေဒေါခင်သိန်းတိဆေကြီးခဏောင်တို့နဝကမ္မ1000ကျပ်ကိုယ်လုံးလူများအားရည်စုရသောသူမယာမိသားစုမှကျောင်းအပ်မှု1000ကျပ်သံပရိတာ1000ကျပ်မပိလူမျိုး1000ကျပ်ဒေါသိန်းကျုံမိသားစုမှဓမ္မပုဇာ1000ကျပ်ဆရာမတော်ခင်သားမေအာထကတ္တတာမွေမှဓမ္မပုဇာ1000ကျပ်အတိတိလူထမ်းကြတဲ့ကုသိုလ်ကောင်းမှုနဲ့အလူထံဌာနမှတယောက်ကြအလူရှင်ကိုယ်တိုင်အတိတိတွားရောက်ပြီးတော့လူထမ်းကြတဲ့ကုသိုလ်ကောင်းမှုအစူစူဘောဂိတော်ရှင်တို့ကျင့်သုံးရတဲ့သီလကုသိုလ်ဝိယဝိသကုသိုလ်ရှင်တွေပြုတော်ရတဲ့ဝိယဝိသကုသိုလ်၊ငါးကြံပွားများအားထုတ်ရတဲ့ဘာဝနာကုသိုလ်ကောင်းမှုအစုစုကိုရည်စဲသွင်းချအများပေးဝေပါမယ်။ဒီတရားစေတနာတော်ကိုမဟောကြသေးမနာကြသေးခင်တရားပိုင်ခြင်းဖြစ်တော်မူသောစိန်တရားသုံးလောကထောတာတပ်ပင်မှုမြတ်စွာဘုရားကိုတန်ရှိချက်ယတနာသုံးပါးဘုရားရှိခိုးဖြင့်ရှိခိုးကြည့်ညိုကြရအောင်။အားလုံးသောတရားနာပရိသတ်များလက်အုပ်ချီမိုးပြီးတော့အာရုံပြုထားကြပါ။တန်တသက္ကဝိဒံတန်တံဒုဒ္ဓမတ္တဩရတံတန်သိန်တကံဘဝေအတံတံကအပိတုမန္တံ နန္ဒရာသကဝိဒန္တံအမံမတိတံမမိကကတိကအဒုက္ခယောဂုကမံကမလက်လျက်ယတိဘဝဗံကာတန္တရာစက်ကြီးကိုဖြစ်စီပိဋကတိဘုရားရဏမြတ်ကြီးကို၎င်းတန်တော်တန်ယုံမာဉာဏ်ဉာဏ်ပြမတံမေသစ္စံမူပင်ကျေဘေကွေပိဋကတရားရဏမြတ်ကို၎င်းအတ္တဒုတိယသခင်ဘုရားရှင်၏ဩရတံတရားယုံ၏သတိစိတ်ဤဖြစ်ပေသောဘဝေဖြစ်နေပြင်းမြဲမလွယ်တန်တွန်တန္တရာနှောင်တွင်ထောင်အကျဉ်း၌အာတန္တမေခင်မင်းတို့ခြင်းတွေ့တာသဏ္ဍာန်သဘောအာတာကျုပ်ကိုဒါန်စိတ်၎င်းဆွေနှံလူကင်းဆိုခြင်းဖြင့်အကျဉ်းပြတ်သေးပြတ်တော်မူလေသောလူမန္တန်ကျင်ပန်ကြီးခြင်းအပြုဝေသဖြင့်အေးအေးမြန်မြန်ကျင်ပြကြည်လင်ကောင်းမြတ်သောသိသိမိရှိပေသောတံဃာအပိစ္ဆပါရိယမြတ်တံဃာဝေရဏဝင်တံအကျဉ်းကောင်းခြင်းမြတ်ပေါင်းကို၎င်းအဟံသူရောသူမြတ်လူနေနတ်တို့ရှင်းနိုင်ရမြော်ဗျာရမီတော်သည်ဝန်လင်ဝန်နာမီကိုနှုတ်နှလုံးသုံးပါးပြောင်းပြောင်းနံကိုကျော်၍ကရောမြတ်လို့ကိုယောကစကုနိုင်ပါ၏ရှင်ဗျာမယံတရားမပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုဆိုးသမုတ်ခြင်းတို့သည်ဝန်လင်ဝန်နာမှာမင်္ဂလာကရဏနဲ့ဥစ္စာ၌ကြည်စွာကိုရောသူတော်မြတ်လို့လက်ဆုံးမူကရှိခိုးဥညွကြပါကုန်၏အရှင်ဘုရားမနောတောပင်ကမဓမ္မမနောတိဋ္ဌာမနောမယမနတာစေပတုဒေနာပါတိဝါကရောတိဝါတတနံဒုက္ခမနိတိဝဟတောပဒံအနုယာယိနိမနောပုဂ္ဂိကမဓမ္မမနောတိဋ္ဌမနောမယမနတသေပဒံနိနဘာပတိဝါကရောတိဝါတတနံဒုက္ခမနိတိသာယဝအနယာယိနိမနောပုဂ္ဂိကမဓမ္မသရှိသောကာတာပုဂ္ဂိတံသာဆင်အပ်သောအတိတ်တံစိတ်ဓာတ်မိရှိတဲ့ဤတရားအေဒနာတော်ကိုသာသသုံးလောကတုဒ္ဒတပိညုမြတ်စွာဘုရားသည်ဒါဝတိယံဒါဝတိမြို့အနိ၌အနန္တပိဋိကတအနာတပိဋိတေကြီး၏အာရမေနှလုံးဝိညောပြောင်းမွေးဝရာကောင်းပေတတ်သောဝေဒဝနေသေသောသောရွှေချောင်းတော်ဝေဝိရတ္တိဣရိယာပဒာမြတ်တာရှင်ပြုံးကဝိရံတော်ဣရိယာပဒာမြတ်တာရှင်ပြုံးတရင်သုံးနေတော်မူစဉ်သက္ခုပါဏဒေရံသက္ခုပါဏအမည်ရှိတဲ့ယဟန်တော်တပါးကိုအာရပအာယုံရှိစုအကြောင်းပြု၍ကတိပိကရုဏာရှိတာမေတ္တာအပြင်ကောင်းစွာမသွေဟောကြားတော်မူခဲ့ပါပေသတည်းမနောသုံးသင်္ကမဓမ္မမနောတိဋ္ဌမနောမယမနတသေပတုဒေနဘာတတိဝါကရောတိဝါတတောနံဒုက္ခမနွေတိစက္ကံဝဝဟတောပဒံဆိုတဲ့ဒီဃာတာပုဂ္ဂိုလ်သောလောကတုဒ္ဒတပ္ပညုမြတ်စွာဘုရားသည်တဝတိကြည်မွန်သေတော်ရွှေကြောင်တော်မှာကိန်းအောင်မွေလျောစံကြော်တော်မူတဲ့အချိန်သက္ခုပါဏအမည်ရှိတဲ့ယဟန်တော်တစ်ပါးကိုအကြောင်းပြုပြီးတော့ဟောကြားတော်မူခဲ့ပါတယ်ဦးဇင်းတို့သာသနာတော်မှာသင်ရှားခဲ့တဲ့သက္ခုပါဏဆိုတဲ့ယဟန်တော်တစ်ပါးရှိအဲ့ဒီယဟန်တော်ကအဋ္ဌံစိတ်ထားနဲ့ပြည့်စုံသူတဲ့။ဒါစိတ်ထားနဲ့ပြည့်စုံသူ။အဋ္ဌံစိတ်ထားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြည့်တော့အဋ္ဌံဆိုတာဘာလဲဆိုရင်လိုက်ဆိုကြည့်။ရည်ရွယ်အညာ။ရည်ရွယ်အညာ။ကိစ္စများကို။ကိစ္စများကို။ရည်ရွယ်အညာ။ကိစ္စများကို။မရွေ့မရှာ။သိမ့်မာထာခေါညာအဋ္ဌံရည်ရွယ်အညာကိစ္စများကိုမရွေ့မရှာသိမ့်မာထာခေါညာအဋ္ဌံရည်ရွယ်အညာကိစ္စများကိုမွေမရှာမွေမရှာစိတ်မာထာစိတ်မာထာခေါညာအဋ္ဌံခေါညာအဋ္ဌံရည်ရွယ်ထားတဲ့ကိစ္စတွေကို ရွေးရှားမသွားအောင်ခိုင်ခိုင်မြဲမြဲမိမိစိတ်ထဲမှာစွဲထားလိုက်တာကိုအဋ္ဌကံလို့ခေါ်တယ်တဲ့မိမိပြုလုပ်တဲ့ကိစ္စတစ်ခုရည်ရွယ်ထားတဲ့ကိစ္စတစ်ခုကိုရွေးရှားသွားမှုမရှိအောင်လို့ခိုင်ခိုင်မြဲမြဲဒီလုပ်ကိုတော့ဖြစ်အောင်လုပ်မယ်လို့မရွေးမရှားသွားအောင်စိတ်ထဲမှာစွဲစွဲမြဲမြဲထားတာကိုဘာလို့ခေါ်လဲအဋ္ဌကံလို့ခေါ်တယ်အခုချင်းမှာသုံးနေကြတယ်အကိုရဲ့တတ္တလို့အဋ္ဌံဂုံတော်ပတိဗနည်းရဲ့အဋ္ဌံလို့အဋ္ဌံကြီးသုံးကြတယ်ပေါ့အဲ့ဒီအဋ္ဌံဆိုတာကမိမိပြုလုပ်လို့တဲ့ကိစ္စတစ်ခုခုဘယ်လိုကိစ္စမျိုးကိုမဆိုးတဲ့ကိုလုပ်ခြင်းတဲ့ကိစ္စတွေကိုရွေးရှားမသွားအောင်လို့မငြိမ်းမငြိမ်းကြောက်တာတိုင်းလို့ခိုင်မြဲနေအောင်လို့မိမိရဲ့စိတ်ထဲမှာစွဲစွဲမြဲမြဲထားလိုက်တာကိုအဋ္ဌံလို့ခေါ်တယ်အဲ့ဒီအဋ္ဌံစိတ်ထားရှိရင်တရားရနိုင်နေတဲ့အဋ္ဌကံစိတ်ထားရှိရင်သာရတရားရနိုင်လေအခုဦးဇင်းတို့ဒီသက္ကုပါဠိမထေဆိုရင်အဋ္ဌကံစိတ်ထားနဲ့ကျင့်သွားတာတဲ့သူ့ရဲ့ကျင့်ပုံလေးကလည်းနမူနာယူစရာကောင်းပါလေဦးဇင်းတို့မြတ်စွာဘုရားရှင်ပွင့်တော်မမူခင်တုန်းကတာဝတိကြီးမှာမဟာတုဝနာလို့ခေါ်တဲ့တထေတကြွယ်ကြီးတယောက်ရှိအဲ့ဒီမဟာတုဝနာကအိန္ဒြေတန်းကြပြီးကာလကြာမြင့်တော်လည်းပဲသာသမီတရားမှမရလို့တနည်းတော့တော်လံခရီးတစ်ခုဖြတ်သွားရင်းနဲ့အဲ့ဒီတောအုပ်ထဲမှာတောသူတစ်ပင်ကြီးတစ်ပင်ကိုတွေ့တယ်တဲ့တောအုပ်ထဲမှာအမြင့်ဆုံးတောအုပ်ထဲမှာအခက်လက်တွေအဝေးဆုံးအကြီးဆုံးလို့ခေါ်တဲ့တောသူတစ်ပင်ကြီးတွေ့လူကအဲ့ဒါကြီးတွေ့ပြီးတော့ဒီတစ်ပင်ကြီးကအင်မတန်ကြီးကျယ်တဲ့ခန္ဓာတွေဧကန္တတော့ရုပ်ကသွန်းနဲ့တူဦးဒီမှာနေလိုက်မယ်ထင်တယ်ငါပူဇော်အောင်မှာပဲဆိုပြီးတော့အိမ်ကိုပြန်ရောက်လာတဲ့အခါအလုကမတွေကိုခေါ်ပြီးတော့သူကအဲ့ဒီတစ်ပင်ကြီးရဲ့အခြေမှာအုတ်တိုင်းဝိုင်းခတ်လိုက်ပြီးတော့တဲရီနဲ့ဖြစ်တန်းနေနဲ့ပူဇော်တခွန်ကုတ်ကားနဲ့ဇိုင်းပြီးတော့အရှင်ယုံကျွန်းနဲ့မင်းအကျွန်ုပ်သာသမီရလိုပါလေအကယ်၍မြတ်သာသမီရမယ်ဆိုရင်အရှင်ယုံကျွန်းနဲ့မင်းကိုဒီတဲ့ခန်းခန်းနာနာကျွန်ုပ်ပူဇော်ပါမယ်လို့အဲ့ဒီလိုယုံကျွန်းနဲ့ကိုတိုင်တယ်ခဲ့ပြီးတော့သူကပြန်ခဲ့ဒီလိုပြန်ခဲ့ပြီးမကြခင်မှာပဲသူ့ရဲ့ဇနီးတွေမှာကိုဝန်ရတယ်တဲ့ကိုဝန်ရတဲ့အခါကျတော့သူလည်းသိရောဇနီးတဲ့အတွက်ကိုယ်ဝန်အဆောင်ရှောက်ကိုပေးပြီးတော့ကောင်းကောင်းမွန်မွန်ဆောက်ရှောက်ထားကိုလာလွန်ဆယ်လမ်းမြောက်တဲ့အခါကျတော့တန်းတယောက်ကိုဖွမ်းမြင်နေသူကတော်ရင်မှာပြည့်ပင်ကြီးတစ်ပင်ရှိအဲ့ဒီတော်ရင်ကပြည့်ပင်ကြီးတော်ဆိုပြည့်ပင်ကြီးကိုဆောက်ရှောက်ထားတဲ့အတွက်ကြောင့်မလို့ဒီသားကလေးနာရတာပဲဆိုပြီးတော့အဲ့ဒီသားလေးကိုပါလလို့အမည်ပေးတယ်တဲ့ဘာလို့အမည်ပေးပါလပါလဆိုတာဆောက်ရှောက်သူလို့အဓိပ္ပာယ်ရတယ်အဲ့ဒီပါဠိဆိုတဲ့ကလေးလေးမွေးပြီးတော့မကြဘူးတဲ့နောက်တကားသားတရားကိုထပ်ပြီးတော့ရပြန်နေအဲ့ဒီသားကိုလည်းပဲပါဠိလိုပဲအမိပေးတယ်ပထမသားကိုတော့အကြီးကောင်ဖြစ်တဲ့အတွက်မဟာသာလဒုတိယသားကိုတော့အငယ်ကောင်ဖြစ်တဲ့အတွက်သုလပါဠိလို့သားနှစ်ယောက်ရအဲ့ဒီသားနှစ်ယောက်အရွယ်ရောက်တဲ့အခါအိမ်တော်ခြားထားပေးပြီးတော့မကြခင်မှာပဲမိဘနှစ်ပါးဆုံးပါသွားတယ်မိဘလေးပိုင်ဆိုင်ခဲ့တဲ့စီစဉ်ချမ်းသာအပြာပြာနဲ့မဟာပါလသုလပါလညီကုံယောက်အိမ်တောင်ဥသိပြီးတော့စီးပွားဥစ္စာချပြီးလုပ်ကင်ရတယ်။ဇနီးမယားတွေနဲ့သမီးသားတွေနဲ့ပြည့်ပြည့်စုံစုံကြွကြွဝဝချမ်းချမ်းသာသာနေထိုင်ကြတယ်တဲ့။ဆိုတော့အဲ့ဒီလိုနေထိုင်ကြတဲ့အချိန်မှာသုံးလောကထွတ်တာတပ်ပညုမြတ်စွာဘုရားကဘုရားအဖြစ်တော်ရောက်ခဲ့ပြီးတော့အနာတပိန်တစ်ဖြစ်ကြီးရဲ့ပင်လျှောက်ခြင်းနဲ့သာဝတိဒီနာကိုကြွလာပြီးတော့သာဝတိကြီးဘိနာကဇေဒွန်ကျောင်းတော်မှာတရင်သုံးနေတော်မူတယ်တဲ့။ဘုရားရှင်ဇေရဝံကျောင်းမှာတရင်သုံးနေတော်မူတဲ့အခါတရားဟောကြတယ်ဆိုလို့ရှိရင်တရားနာပရိသတ်ကနေလည်းမဆက်ညာလည်းမဆက်သွားကြလူခုနှစ်ကလေးရှိတဲ့အထက်က၅ကလေးအရိယာအရိယာဘယ်လောက်ရှိ၅ကလေးရှိတယ်အဲ့ဒီ၅ကလေးအရိယာပုဂ္ဂိုလ်တွေကအလုတ်2မျိုးပဲရှိတယ်တဲ့မနေ့ကကျတော့အလူဒါနကိစ္စတွေချက်ပြုတ်လောင်းလူသွန်းကျွေးတော့ညနေရောက်ပြီဆိုလို့ရှိရင်တို့တို့ကပန်းနတ်သားတို့အဝတ်သင်္ကန်းတို့စီမီးတို့လက်ဆွဲပြီးတော့ကျောင်းကိုကြွားတရားနာကြလှူကြတန်းကြတဲ့မနေ့ကင်းကိစ္စညနေကိစ္စဒီနှမျိုးပဲသူတို့လုပ်ကြအဲ့တော့ညနေတိုင်းရောက်ပြီဆိုတာနဲ့ဒါဝတိမျိုးထဲမှာလှုပ်လှုပ်ရွရွနဲ့လူတွေအိမ်ကထွက်ပြီးတော့ဘုရားကျောင်းတော်ရှိတဲ့ဘက်ကိုကြွားညခါမှာတရားနာကြတရားပွဲပြီးမှအိမ်ကိုပြန်ကြအဲ့ဒီလိုနေစဉ်နဲ့မြလူတွေကြွားနေတာကိုမဟာပါဏတွေ့တဲ့အခါကျတော့မေးကြည့်တယ်ခင်ဗျားတို့ဘယ်သွားတာလဲဘာလုပ်ကြတာလဲအာကျွန်တော်တို့ဟိုမှာသာဝတိကြီးအနီးအနားမှာရှိတဲ့ဇေရုံကျောင်းမှာမြတ်စွာဘုရားတရင်သုံးနေတယ်အဲ့ဒီမှာညစဉ်ညတိုင်းတရားဟောနေလို့တရားတော်နာတာဟာဒီလိုဆိုရင်ကျွန်တော်ကလိုက်မယ်ဆိုပြီးတော့မဟာပါဠိတရားနာပရိသတ်ကြီးနဲ့လိုက်သွားပြီးတော့ဟိုအစွန်အဖျားတဏှာကနေတရားနာမ ရသောအပြာရှင်တို့ဆိုတာလည်းတရားဟောပြီဆိုလို့ရှိရင်တရဏဂုံသီလပပိစ္ဆစတဲ့ရှေးကပြုပဲဘူးတဲ့အကြောင်းသူတွေကိုကြည့်ပြီးတော့တရားဟောပါတယ်ဒီပုဂ္ဂိုလ်ကတရဏဂုံတည်နိုင်လဲဆိုရင်တရဏဂုံတည်နိုင်အောင်တရားဟောတယ်ဒီပုဂ္ဂိုလ်ကသီလသောက်တည်နိုင်လဲဆိုရင်သီလသောက်တည်နိုင်တဲ့အတိတရားဟောပေးတယ်ဟောဒီပုဂ္ဂိုလ်တယောက်ကတော့ယဟန်ဖြစ်နိုင်တယ်လို့အလားအလာရှိရင်ယဟန်ဖြစ်လောက်တဲ့အတိတရားတွေကိုမြတ်စွာဘုရားဟောပေးတယ်တဲ့ဒီနေ့ဟောပရိစ္ဆာအစွန်ဖြားမှာနေပေမဲ့လို့မဟာဓမ္မမဟာပါဏလို့ခေါ်တဲ့အမျိုးသားပရိသတ်အစွန်ကျမ်းမှာနေပေမဲ့လို့မြတ်စွာဘုရားရှင်ကဉာဏ်တော်ထဲမှာအဲ့ဒီပုဂ္ဂိုလ်မြင်လိုက်တော့ဩသူဒီယဟန်ကိုဒီတရားအထုံးတဲ့ပုဂ္ဂိုလ်ပဲ။ငါတို့ကတော့ယဟန်ဝတ်တဲ့အသည့်ရအောင်လို့တရားဟောပေးမယ်ဆိုပြီးတော့ဒါနကတ္တသီလကတ္တတက္ကကတ္တကာမနအာဒီနောဩကာရံတံကိလေတံနိခမ်းမိအာနိတံတံလို့ခေါ်တဲ့တထာခွန်ပါတရားစကားတွေကိုမြတ်စွာဘုရားဟောကြားတော်မူတယ်။အရင်ဆုံးဒါနတရားကိုဟော။ဒါနဟောပြီးတော့သီလကြောင့်ကိုဟော။နောက်ပြီးတော့တက္ကကတ္တဒါနသီလကုသိုလ်ပြုနတ်ပြည်ရောက်နိုင်မယ်လို့နတ်စည်းစိမ်ချမ်းသာတွေကိုဟော။ဟောပြီးတဲ့အခါကျမှကာမနဲ့အာဒီနောနတ်စည်းစိမ်ချမ်းသာလည်းပဲကာမဂုဏ်ဖြစ်တဲ့အတွက်အပြစ်များလာတယ်။ဆင်းရဲဒုက္ခကများပြီးတော့ချမ်းသာသူကနည်းနည်းလေးရဲ့။အဲ့တော့ကာမဂုဏ်ဟာတက်မဲ့ကိုမကောင်းဘူးဆိုပြီးတော့ကာမဂုဏ်ရဲ့အပြစ်ကိုပြအကာမကုံအပြစ်ပြပြီးတော့ဒီကာမကုံတို့ရဲ့ယုံညံ့မှုတွေညှဉ်းနှံမှုတွေကိုဆက်ပြီးဟောယုံညံ့မှုညှဉ်းနှံမှုတွေဟောပြီးတော့မှအဲ့ဒီကာမကုံကထွန်းမြောက်ရင်ဘယ်လိုချမ်းသာတယ်ဆိုတော့ကာမကုံမှထွန်းမြောက်မှုနိခမ္မရဲ့အကျိုးသက်တရားတွေကိုဟောပြလိုက်တော့တရားပွဲမှာနာကြားနေတဲ့မဟာပါဏစဉ်းစားလိုက်တယ်ငါသည်အိယတိတောင်းလူပေါင်းမှနေလို့တော့ဒီတရားတွေကိုပြည့်စုံစွာကျင့်နိုင်မှာမဟုတ်ဘူးစိတ်သမအောင်နဲ့မြတ်စွာဘုရားဟောတဲ့တရားတွေမှာလူတွေလူတွေသေသွားကြတာဒီအများကြီးရှိတယ်။အဲ့ဒီသေသွားတဲ့လူတွေဟာမိမိတို့ချစ်ခင်လာပါတယ်ဆိုတဲ့သတိမရသမိသားနဲ့စီးပွားဥစ္စာအကုန်လုံးကိုစွန့်ထားခဲ့ရတယ်။နောက်ဆုံးကြည့်လိုက်မယ်ဆိုလို့ရှိရင်ကိုယ်ပိုင်တဲ့ခန္ဓာကိုယ်ကြီးတော်မှကိုယ်စွန့်ထားခဲ့ရတယ်တဲ့။သေသွားတဲ့အခါကျတော့ဆွေမျိုးတွေဥစ္စာတွေတင်စွန့်ရတာမဟုတ်ဘူး။သူ့ခန္ဓာကိုယ်တော်သူစွန့်ခဲ့ရတာတဲ့။ဘယ်သူပဲသေသေးဒီခန္ဓာကိုယ်ကြီးကိုခင်လာပါရဲ့ခင်လာပါရဲ့ကောင်းလာပါရဲ့ဆိုလို့တမလွန်ဘဝယူသွားလို့မရဘူးရှိတဲ့ဘဝမှာပဲစွန့်ထားခဲ့ရတယ်အဲ့ဒီတော့မထူးပါဘူးနောင်စွန့်ရမယ်အတူတူအခုတည်းကစွန့်ပြီးတော့ယဟန်ကိုတရားအထုတ်တော့မယ်တဲ့ဦးဇင်းတို့ဒကာဒကမတွေလည်းပဲစဉ်းစားကြည့်ပေးပြီဆိုလို့ရှိရင်ဒီကန္တာကိုကြီးမထားခဲ့ရဘူးလားထားခဲ့ရမယ်ယူသွားလို့ရပါမလားမရဘူးလိုက်ဆိုကြည့်ကိုကိုကိုပင်ကိုနောက်တွင်အစင်မလိုက်ပြီကိုကိုကိုပင်ကိုနောက်တွင်အစင်မလိုက်ပြီကိုကိုကိုပင်ကိုနောက်တွင်အစင်မလိုက်ပြီကိုခန္ဓာကိုယ်တော်ကိုနောက်ကိုလိုက်ရလားကျန်တဲ့ဆွေမျိုးတွေဥစ္စာတွေဆိုတာကတော့ပြောစရာလိုသေးလားမလိုတော့ဘူးတဲ့အကုန်လုံးဟာထားခဲ့ကြရတာကြီးတယ်ပဲအဲ့တော့အခုထားရမယ့်အတူတူနောင်လည်းပဲထားရမယ့်အတူတူခုတည်းကထားပြီးတော့ငါတော့တရားအထုတ်မယ်ဆိုပြီးတော့မြတ်စွာဘုရားကံခွင့်တောင်းတဲ့ဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတပည့်တော်ကိုယဟန်ပြုပေးပါယဟန်ဘုရားနဲ့တရားအထုတ်ချင်ပါတယ်လို့ပြောတော့မြတ်စွာဘုရားကမဟာပါဏအသင်မှာတိုင်မင်တရားဆွေမျိုးရှိသေးသလားခွင့်တောင်းပြဆွေမျိုးရှိသေးသလားတို့တပည့်တော်မှညီငယ်တယောက်ရှိပါလေဗျာအဲ့လိုဆိုရင်သူကခွင့်တောင်းကြည်အောင်ဆိုတော့မှအိမ်ကိုပြန်လာပြီးတော့ညီငယ်သုလပါဏကိုတိုင်မင်နဲ့ငါကြီးသုလပါဏငါဒီကနေ့ဘုရားဟောတဲ့တရားတွေကိုနာကြားခဲ့ပြီးပြီအဲ့ဒီတရားတွေကိုသူ့ဘဝမှာနေပြီးတော့ပြည့်ပြည့်စုံစုံကျင့်နိုင်မှာမဟုတ်ဘူးအဲ့တော့ငါယဟန်ဝတ်ပြီးတော့တရားအထုတ်ခြင်းနဲ့ငါကိုခွင့်ပြုပါဆိုတော့ညီငယ်ကလည်းခွင့်မပြုနိုင်ဘူးညီကိုနှစ်ယောက်ချစ်ချစ်ခင်ခင်မိဘကြံခဲ့တဲ့ပစ္စည်းဥစ္စာတွေထိမ့်သိမ့်ပြီးစောင့်ရှောက်ပြီးတော့နေကြတာအကိုကြီးတဲ့ကျွန်တော်ရဲ့အမေအဖေတွေမရှိကြတဲ့ကအကိုကြီးကိုအဖေလိုပဲအမေလိုပဲသဘောထားပြီးတော့ရိုးသေးရတဲ့ဆုံးမစကားတွေနားထောင်ရတယ်အကိုကြီးကကျွန်တော်ကိုစွန့်သွားပြီးတော့တရားအထုတ်မယ်ယဟန်ဝတ်မယ်ဆိုတော့ကျွန်တော်ကိုဆုံးမမဲ့သူဘယ်သူရှိတော့မလဲနေပါသေးတဲ့အကိုကြီးရဲ့တရားအမထုတ်ပါနဲ့အောင်အဲ့တည်းကြီးရင်တဲ့အခါရောက်တော့မှတရားအထုတ်ပါလို့ညီငယ်ကတရားအမတုတ်ပြင်းလို့စားမြစ်ပေးမယ်လို့အဖိုးကပြောပြတယ်ဇရာသစ္စရိတံဟောတိဟထပါဒအနတဝယတတောဝိဟတဓမ္မောနာညီသုလပါလဇရာတရားနှိပ်စေခံရတဲ့အတွက်ကြောင့်မို့လို့ ကိုယ်နဲ့ကိုယ်ခြေတောင်းမှာကိုမတဲ့နိုင်ကိုအလိုကျမဖြစ်နိုင်တဲ့အချိန်ရောက်မှာမင်းတရားအားထုတ်ပါလို့ပြောရလိုက်တာကွာတဲ့အိုမင်းလာပြီဆိုလို့ရှိရင်ကိုယ်လက်ကိုယ်ခြေတောင်းကိုယ်အလိုမလိုက်နိုင်တော့ဘူးတဲ့ကိုယ်လက်ကိုယ်ခြေတွေကိုယ်အလိုလိုက်နိုင်သေးလားမလိုက်နိုင်ဘူးခြေတောင်းကလေးတော်မှဒီတက်တဲ့ရောက်အောင်ဆိုလှမ်းချလိုက်တာဟိုဘက်ကိုလွှဲကျသွားလူကရန်ကျသွားသေးတယ်အဲ့ဒါကိုလှမ်းတင်လိုက်တော့ထိလိုက်တဲ့လက်ကလည်းပဲဆွဲစရာတခုလှမ်းဆွဲလိုက်ပြီးမှမမီတော့ဘူးအောက်ပြုတ်ကျကိုယ်လက်ကိုယ်ခြေတော်မှကိုယ်အလိုကိုမလိုက်နိုင်တော့ဘူးတဲ့ဘယ်သူကငါအလိုလိုက်ပေးနိုင်အောင်မလဲအရင်ကကုန်ခန်းနေကမှတရားအထုတ်ရမယ်ဆိုတော့ဘယ်လိုလုပ်ဖြစ်နိုင်တော့မလဲမင်းမတားပါနဲ့ငါယဟန်ပြူတော့မယ်အဲ့လိုညီလေးကိုပြောခဲ့ပြီးတော့မြတ်စွာဘုရားကျောင်းတော်ကိုထွက်လာပြီးတော့ယဟန်ပြူယဟန်ပြူပြီးတော့သူ့ရဲ့ဥပိ္ပဒေဆရာနာမှာငါဝါတိုင်တိုင်ပြီးတဲ့ပြီးတိုင်တဲ့အသိဉာဏ်လေးရအောင်လို့ဒင်းယူမှုသိက္ခာမှုတွေပြုပြီးတော့ငါဝါလည်းတော်မြောက်သွားရောမြတ်စွာဘုရားထံသွားပြီးတော့လျှောက်တဲ့ဘုံတော်ကြီးတော်မူသောမြတ်စွာဘုရားဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားဟောဒီသာသနာပေါင်းမှာလုတ်ပြာလုပ်ငန်းဘယ်နှမျိုးရှိပါသလဲမြတ်စွာဘုရားဒီလိုဆောက်လိုက်တော့မြတ်စွာဘုရားကချစ်တာငါဘုရားရဲ့သာသနာတော်မှာလုတ်ပြာအလုတ်နှမျိုးပဲရှိတယ်ဂန္ဓဒူရဝိပဿနာဒူရအလုတ်နှမျိုးရှိတယ်အရှင်ဘုရားဂန္ဓဒူရဆိုတာဘာလဲဝိပဿနာဒူရဆိုတာဘာလဲဂန္ဓဒူရဆိုတာကချစ်တာငါဘုရားဟောကြားတဲ့ဒီတရားဒေသနာတော်ဒီကိုမိမိစွမ်းနိုင်သလောက်မိမိဉာဏ်ရည်ရှိသလောက်ပင်ယူနေမဲ့ကြံမနေမဲ့ပြန်နေပြီးတော့ပို့ချမယ်ဟောပြောမယ်။နာယူနေမဲ့ဆိုရင်အဲ့ဒါကံထဒူရသာပင်နဲ့အလုပ်လို့ခေါ်တယ်တဲ့။သာပင်တွေကိုသင်ယူတယ်ကြက်မှတ်တယ်။ကြက်မှတ်ပြီးတဲ့အခါမိမိတက်ပြီးတော့ပြန်လဲပြီးတော့သင်ပေးတယ်တရားဟောတယ်တရားနာတယ်ဆိုတာကံထဒူရသာပင်နဲ့အလုပ်ထဲမှာပါတယ်တဲ့။အခုတရားဟောတယ်တရားနာတယ်ဆိုတာလည်းဘယ်အလုပ်မှာပါလဲ။သာတင်တဲ့အလုပ်ထဲမှာပဲပါတယ်တရားဟောတယ်ဆိုတာသင်ပေးတာတရားနာတယ်ဆိုတာသင်ယူတာတဲ့ကံထဒူရအဲ့ဒီကံထဒူရကနေပြီးတော့ဝိပဿနာဒူရကြတော့မိမိခန္ဓာမှာဉာဏ်တွင်ပြီးတော့ရှုမှတ်ပွားများအပ်တော့ဝိပဿနာအလုပ်ကိုလုပ်နေတာဒီဝိပဿနာဒူရလို့ခေါ်တယ်အဲ့ဒီဟောပြောချက်တွေကိုနာကြားပြီးတော့မှဒီလိုဒီလိုရှုရတယ်ဒီလိုဒီလိုမှတ်ရတယ်ဆိုတာသိပြီးတော့ကိုယ်တိုင်ကိုကြရှုမှတ်ပွားများအားထုတ်တာကိုတော့ဘာလို့ခေါ်လဲဝိပဿနာဒူရာသာသနာပေါ်မှာနေတဲ့ရှင်ယန်းတွေလုတ်เสียအလုတ်ဘယ်နှမျိုးရှိလဲနှမျိုးပဲရှိတယ်သာသင်ရင်တည်းမသင်ရင်တရားကျင်းတယ်ဒီနှမျိုးရှိတယ်အဲ့နှမျိုးတွေကဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတပည့်တော်အသက်ရွယ်ကြီးမှယဟန်ဖြစ်လာသူဆိုတော့စာမသင်နိုင်တော့ဘူးဗျာတရားပဲအထုတ်ပြရသေးတပည့်တော်နဲ့ကိုက်ညီမဲ့ကမ္မထံကိုတပည့်တော်ကိုပေးတော်မူပါဗျာအဲ့လိုမြတ်စွာဘုရားကကမ္မထံတောင်းတော့မြတ်စွာဘုရားကသူ့ကိုယဟန္တာဖြစ်လောက်တဲ့အထိကမ္မထံတရားတွေပေးကမ္မထံနဲ့မြတ်စွာဘုရားထံကယူပြီးတော့သူနဲ့အတူတကလိုက်ပြီးတော့တရားကျင့်နိုင်မဲ့တရင်သုံးဘက်တွေရှာလိုက်တော့တရင်သုံးပေါ်အပါ60ရရတဲ့အဲ့ဒီအပါ60ကိုခေါ်ပြီးတော့ဝေလံတီကောင်းတဲ့ပစ္စံတဲ့ရွာကြီးတရွာတို့ရောက်အောင်ကွာအဲ့ဒီရွာကိုရောက်တဲ့အခါကျမှဒီရွာကိုအမိပြုပြီးတော့ဆုံးခံတွေ့သားလိုက်တော့လူတွေကဝိုးအကျင့်နဲ့ပြည့်စုံတဲ့ယဟန်တွေအိန္ဒြေတန်ပတ်တိရှိတဲ့ယဟန်တွေဆိုတော့ကြီးညိုတရာဖြစ်ပြီးတော့အရှင်ဘုရားတို့ဘယ်ကိုဒေတာစာရင်ကြွချင်မလို့လဲဗျာအေးငါတို့ချမ်းသာရမှာတရားကျင့်သုံးမလို့ပဲလို့အမိတ်ကြည့်လိုက်တော့မှလူတွေကလည်းနားလည်လိုက်တယ်ဩသူတို့ဝါစုဝါကပ်ဖို့နေရာချနေတာကိုအရှင်ဘုရားတို့တခြားဘုံမကြွပါနဲ့တပည့်တော်တို့ယွမ်းနာမှာပဲတရင်သုံးပါဗျာတပည့်တော်တို့နေလို့ထိုင်လို့အစဉ်ပြေအောင်ကျောင်းနေလဲဆောင်ပေးပါမယ်ဗျာအရှင်ဘုရားတို့ကိုအကြောင်းပြုပြီးတော့တပည့်တော်တို့ဒါနကောင်းမှုတွေလည်းပြုနိုင်ပါလိမ့်မယ်တရဏဂုံတိနာတွေလည်းခံယူဆောက်တည်နိုင်ပါလိမ့်မယ်ဒါကြောင့်အရှင်ဘုရားတို့ဒီမှာဝါဆိုဝါကတ်တော်မူပါဗျာလို့လျှောက်ထားတော့ဇဂုပါလမထေကြီးဥဆောင်တဲ့မဟာပါလဥဆောင်တဲ့ရဟန်းတော်တစုကောင်းပါပြီလို့လက်ခံလိုက်ပြီးတော့အဲ့ဒီနေရာမှာဝါဆိုဝါကတ်တရင်သုံးကြပြီတဲ့ဝါဆိုလပြေကျော်တရက်နေ့ရောက်ဝါဆိုကန်ဤအချိန်ကိုရောက်လာတဲ့အခါကျတော့မဟာပါဠကနေပြီးတော့သူနဲ့အတူတကွတရင်သုံးဘက်ရန်တော်ပါ60ကိုခေါ်လိုက်ပြီးတော့မရှင်တို့တဲ့သင်တို့ဟောဒီဝါတွင်မှာဘယ်လိုနေထိုင်ကြမလဲဣရိယာပုတ်ဘယ်နှပန်းနဲ့တရားကျင့်သုံးကြမလဲလို့မေးလိုက်တော့ကျန်တဲ့ရန်တော်တွေကပြည့်တဲ့အရှင်ဘုရားတပည့်တော်တို့ဟောဒီဝါတွင်မှာဣရိယာပုတ်၄ပါးနဲ့တရားရှုနေပါမယ်တဲ့ဣရိယာပုတ်ဘယ်နှပါးလဲ၄ပါးဒါတွေလေလျောင်းထိုင်ရက်သွာဒီဣရိယာပုတ်၄ပါးနဲ့တပည့်တော်တို့တရားကျင့်သုံးပါမယ်လို့လျှောက်တော့ငါရှင်တို့မိမိရွရွပေါ့ပေါ့ဆဆမနေကြနဲ့မြတ်စွာဘုရားထံတော်မှာမှတင်တို့ကမ္မထံယူလာကြတာ ကျန်တော်ဒီကပြန်လျှောက်တဲ့အရှင်ဘုရားအရှင်ဘုရားကဟောဣရိယာပုတ်ဘယ်နှပါးနေမှာလဲဆိုတော့ငါဣရိယာပုတ်၃ပါးနဲ့တရားကျင့်မယ်တဲ့ သူကတပါးမရော့သွားဘူးလားရော့သွားတယ်ငါကတော့ဣရိယာပုတ်၃ပါးနဲ့ပဲတရားကျင့်မယ်ဆိုတော့အရှင်ဘုရားဘယ်၃ပါးလဲဆိုတော့ထိုင်နာရဲ့ရက်တာရဲ့သွားတာရဲ့ဒီဣရိယာပုတ်၃ပါးနဲ့ပဲတရားကျင့်မယ်တဲ့လျှောင်းနေဆိုတဲ့ဣရိယာပုတ်ကိုငါမသုံးတော့ဘူးတဲ့ကြောလေးဆက်လိုက်တာနဲ့အိတ်ချင်တယ်သင်ပန်းလိုက်တာအိတ်ချင်တယ်ဆိုတာပေါ်လာနိုင်တယ်ဒါကြောင့်မို့လို့လျှောင်းနေဣရိယာပုတ်ကိုငါမသုံ င်အဲ့ဒီသုံးပါးနဲ့ပဲမမေ့မလျော့မပေါ့မစငါတရားကျင့်တော့မေဒီလိုပြောလိုက်တော့ကောင်းပါပြီဗျာအရှင်ဘုရားလည်းပဲအရှင်ဘုရားရဲ့စိတ်အကျဉ်းအတိုင်းကျင့်တော့မှတပည့်တော်တို့လည်းပဲဣရိယာပုံ၄ပါးနဲ့ညတာစွာတရားကျင့်တော့ပြီးတော့အာထုတ်နေပါမယ်လို့အတိတ်ဝန်ခံပြီးတော့ကိုယ်ကမ္မထံကြောင့်လေးမှာကိုယ်တရင်သုံးတရားနှလုံးရှုပွားလိုက်တာတဲ့ဝါကောင်းလာတယ်လေရောက်လာရောမဟာပါဠိရဲ့မျက်လုံးကနေပြီးတော့မျက်ရည်တွေယိုကျလာတယ်တဲ့မျက်လုံးကဘာတွေယိုကျမျက်ရည်တွေယိုကျတယ်ဘာဖြစ်လို့လဲဆိုတော့မျက်လုံးကိုလေထိုးလို့တဲ့မျက်လုံးလေထိုးတဲ့အတွက်မျက်လုံးအိမ်ကမျက်ရည်တွေယိုကျကြမှာကြမှာများလာနောက်တစ်နေ့မနဲ့ဆုံးကံကြွားဖို့ကြွားပြီးတော့လည်းပြင်လိုက်ရောမျက်ရည်တွေယိုကျနေတာတို့အရှင်ဘုရားဘာဖြစ်လို့လဲငါမျက်လုံးလေထိုးလို့မျက်ရည်တွေယိုကျနေတာအရှင်ဘုရားတဲ့တပည့်တော်တို့ကိုဒီရွာထဲကသေပြတယောက်ကအလိုရှိရင်အကြောင်းကြားပါလာပြီးတော့ကုပေးပါမယ်လို့မှားထားတာရှိသားပဲတပည့်တော်တို့ပြောလိုက်မယ်ဗျာအေးကောင်းတာပဲပြောချင်းပြောလိုက်ပါဒီလိုနဲ့ခွင့်ပေးလိုက်ရောတခြားရန်တို့တွေဆုံးကံကြွားရင်းနဲ့ဒီသေသမားနဲ့တွေ့တော့ပြောပြအဲလိုပြောပြလိုက်တော့သေသမားကစီချက်ပြီးတော့ပေးလိုက်တယ်တဲ့စီချက်ပေးလိုက်တော့အဲ့ဒီစီကိုနှာခေါင်းကနေထည့်ရမှာနှာခေါင်းကနေထည့်လိုက်လို့ရှိရင်တခါထည့်တာနဲ့အဲ့ဒီမျက်လုံးမျက်ရည်ယူကြတာတွေကြောက်နေမြင်ဒီလိုရှောက်လိုက်တဲ့အခါကောင်းပြီဆိုပြီးတော့စီကိုယူလာကြောင်းရောက်တဲ့အခါကျတော့မဟာပါဠိရဲ့နှာခေါင်းထဲကိုထည့်မယ်ဆိုတော့ဩဇဲတို့ဒကာဒကမတွေလျောင်းကြီးဣရိယာပုဒ်ကိုရှောင်ထားတဲ့အခါကျတော့ထည့်လို့လွယ်ပါမလားအေးထိုင်ရင်းနဲ့ပဲခေါင်းလေးကိုမော့ပေးအဲ့ဒီကနေပြီးတော့စီလောင်းထည့်လျောင်းပြီးတော့ထဲ့တယ်လို့ကြာကြာနာနာထဲ့လို့မရအပြင်ကိုပဲကြာတာတွေကများတော့စီလဲထဲ့ပြီးသွားရောမျက်လုံးအိမ်ကမျက်ရည်ကြာတာတွေကရော့မသွားဘူးရက်မသွားဘူးတဲ့နောက်တနေ့ဆုံးကကြွားတော့မျက်လုံးအိမ်မျက်ရည်ကြာတာတွေတွေ့တော့အရှင်ပြမတက်တာဘူးလားအေးမတက်တာဘူးဒီအတိုင်းပဲမျက်လုံးကမျက်ရည်တွေကြာနေတော့မယ်အရှင်ပြတပည့်တော်တို့ပေးလိုက်တဲ့ခြေဟာတခါတည်းနဲ့ကောင်းပါလေအရှင်ပြထိုင်ရက်ထဲတာလားတုံလုံးနဲ့ပြီးထဲတာလားမေးလိုက်တော့ရန်တော်တွေအကုန်လုံးတဘာမှမဖြေတော့ဘူးတို့ကျင့်ထားတဲ့အကျင့်လေးကိုလျှော့ဝှက်ထားတယ်တဲ့မပြောကြပြခြင်းဘူးဒါကြောင့်မို့လို့အလိုနဲ့တဲ့အနေနဲ့ပြောမပြခြင်းနဲ့အတွက်ကြောင့်မို့လို့ဘာမှမပြောပဲနဲ့နေတော့သေသမားကကြောင်းကိုလိုက်တာကြောင်းမှာသေချာကြည့်လိုက်တော့လျောင်းတဲ့နေရာမတွေ့ရဘူးအဲ့ရခင်းထားတယ်ဆိုတာမရှိဘူးတဲ့အဲ့တဲ့နေရာမရှိတော့မှဧကန္တဟောဒီကိုတော့မလျောင်းမင်းနဲ့ထိုင်ရက်သေးတဲ့ဒီထင်နေသွားပြီးတော့မေးလျှောက်မေးချောက်တော်လည်းဟိုကအပြေမပေးဘူးအပြေမပေးတော့မှသေသမားကပြောတယ်အရှင်ဘုရားခန္ဓာကိုမြတ်တာမှတရားကျင့်လို့ရမှာပေါ့ခန္ဓာကိုကျမ်းမအောင်လို့အရှင်ဘုရားလျောင်းပြီးတော့သိတဲ့ပါလျောင်းပြီးသိတဲ့မှာဟောဒီသေးကစွမ်းမှာအရှင်ဘုရားရဲ့မျက်ရည်ယူတဲ့အနာရောဂါပြောက်မှာလျောင်းခဲ့ပါဘုရားအဲ့ဒီလိုလည်းပြောလိုက်ရောမဟာပါဠိကကဲကောင်းပြီမင်းပြောတယ်လို့ငါလုံနိုင်မလုံနိုင်တိုင်မင်နိုင်အောင်မယ်တဲ့ဒါလုံနိုင်အောင်နဲ့တိုင်မင်နိုင်အောင်မယ်တဲ့အဲ့ဒီရွာကြီးကျောက်တက်မှာသူ့ရဲ့ဆွေမျိုးလည်းပဲတစုံတရာမရှိပါဘူးညီကိုမောင်နှမသားချင်းဆိုတာမရှိပါဘယ်သူနဲ့တိုင်မင်မာလဲဆိုတော့ခန္ဓာကိုယ်နဲ့တိုင်မင်မာဘာနဲ့တိုင်မင်မာခန္ဓာကိုယ်နဲ့တိုင်မင်မာလျောင်းပြီးတော့သေးသေးပင်မထဲပင်ခန္ဓာကိုယ်နဲ့တိုင်မင်မယ်တဲ့ဦးဇင်းတို့ယောဂီတွေကိုယ်မှအဲ့ဒီလိုဖြစ်လာပြီဆိုရင်ဘာနဲ့တိုင်မင်မယ်တိုင်မင်မှာမဟုတ်ဘူးแกปะเล่นหลั่นไล่ไปแท้တော့ဆိုဒီလိုပဲตั้วมาโหมาတော့ไตมินเนี่ยขันธาโกရှိနေတည်တယ်เนี่ยอมังปาละเมมันဟောဒီအမျက်စိယောဂါဖြစ်လာပြီးမင်းစိတ်ထဲမှာလဲထောက်တည်ထားတယ်ဆုံးဖြတ်ထားတယ်အဓိဋ္ဌာန်ထားတယ်ဟောဒီဝါရင်သုံးလကာလပတ်လုံးလျောင်းခြင်းဣရိယာပုဂ္ဂိုလ်ရှောင်မဲ့ကြောမခင်းတော့ဘူးလို့မင်းအဓိဋ္ဌာန်ထားတယ်မုံလားအဲ့တော့မင်းမျက်စိကိုစောင့်ရှောက်မလားကိုအတိတ်ထန်ထားပြီးတော့ဖယားသာသနာအဆုံးမကိုစောင့်ရှောက်မလားသူ့ကိုယ်သူမေးပြီတဲ့ ကဲယောဂီတို့လည်းပဲကိစ္စတစ်ခုကြုံလာပြီ96ပါအနာယောဂါတွေကတစ်မျိုးတစ်မျိုးကြုံလာပြီဆိုရင်ဘယ်လိုမေးရမလဲတော့အမောင်အမိပေါ့ကိုကိုကိုခေါ်လိုက်ခေါ်လိုက်ပြီးတော့ကဲနင်ဟောဒီယောဂါကိုပဲစောင့်ရှောက်မလားဘုရားအဆုံးအမကိုပဲစောင့်ရှောက်မလားအဲ့ဒီလိုမေးကြည့်လိုက်ဘယ်လိုဖြေထွက်မလဲအဲယောဂါစောင့်ရှောက်ယောဂါလေးကောင်းမှတရားကျင့်လို့ရမှာစိတ်ကတခါတည်းပြော့ကြတော့တယ်နေနေနေနှာပြီးချောင်းဆိုးဆိုရင်တော့ပြော့မသွားဘူးလားပြော့သွားတာပဲအခုအဋိဌံစိတ်ထားနဲ့ပြည့်စုံတဲ့ပါဠိမတိမဟာပါဠိမတိကသူ့ရဲ့အဋိဌံစိတ်ထားနဲ့သူ့ပြန်ပြီးတော့မေးကြည့်လိုက်တယ်တဲ့သက္ကုနိဟာယန္တိမမာယိတာနိသောတန္တိဟာယန္တိတနိသောတန္တိဟာယန္တုတထေဝကာယောသတ္တံတိတံဟာယတုဒေဟနေတိတံကိဉ္ကာရဏပါဠိတတံပမိသတိသူ့ကိုယ်ကိုမေးလိုက်တဲ့စကားလေးတဲ့ကိုယ်စံတို့တရားဓမ္မတွေအလုံးလိုက်ဆိုကြည့်နေပေအညာနေပေအညာမျက်စိညာမျက်စိညာမောဝါသွားပါစေမောဝါသွားပါစေနေပေအညာနေပေအညာမျက်စိညာမျက်စိည
ာနေပေအညာမျက်စိ
သွားပါစေတဲ့နောက်ဆုံးဆုံးဖြတ်လိုက်တာငါနှစ်တည်းမြန်လိုလာတဲ့ဟောဒီမျက်လုံးလေးရှိမှသွားနိုင်မယ်လာနိုင်မယ်ဒီမျက်လုံးလေးအကုနေရတာဆိုပြီးတော့နှစ်တည်းမြန်လိုတဲ့ဟောဒီမျက်စိတွေမှုံဝါရင်မှုံဝါသွားပါစေ။အိုဆွေးရင်အိုဆွေးသွားပါစေ။ပျက်စီးရင်ပျက်စီးသွားပါစေတဲ့လိုက်ဆိုကြည့်။ဖျားဆုံးမဖျားဆုံးမမေးရမေးရကျင်ရမြဲမြဲပေဖျားဆုံးမမမေးရကျင်ရမြဲမြဲပေဖျားဆုံးမမမေးရကျင်ရမြဲမြဲပေကဲဒုက္ခန္တာကိုနဲ့တိုင်မင်လိုက်လို့ထွက်လာတဲ့အပန်းနဲ့ငါနှစ်တလားပါလေဆိုတော့ဟောဒီမျက်စိတွေမှုံဝါသွားပါစေအိုးဆွေးသွားပါစေပျက်စီးသွားပါစေဖယားအစုံမတွေကိုမမေ့မလျော့မပေါ့မစငါမြင်းမြင်းမြန်မြန်ကြင်ကြံမင်းလို့အဖြေထွက်လာတယ်တဲ့ဘာစိတ်ထားလဲအဒိဋ္ဌံစိတ်ထားတဲ့သူကဝါရင်းသုံးလလျောင်းချင်းဥစ္စာပုဂ္ဂိုလ်ရှောင်ပြီးတော့ဣရိယာပုတ်သုံးပါးနဲ့ပဲတရားကျင့်မယ်လို့စိတ်ထဲမှာပိုင်မထားဘူးလားပိုင်ထားတယ်အခုအနာယောဂနဲ့ကြုံလာပြီဒီမျက်စိကမျက်ရည်တွေကျနာကျင်လာအဲ့ဒီမျက်စိသက်သာအောင်မျက်စိကိုစောင့်ကြောက်တဲ့အနေနဲ့ကိုယ်စိတ်နဲ့စောင့်တည်ဆုံးဖြတ်ချတဲ့ဆုံးဖြတ်ချက်ချထားတဲ့ဒီဣရိယာပုတ်၄ပါးတဲ့ကတပါးပယ်ထားမှုကိုမဖြစ်တော့ဘူးမျက်စိပဲမှုန်ခြင်းမှုန်သွားပါစေမျက်စိတွေအိုးဆွေးသွားပါစေမျက်စိတွေပြည့်စည်သွားပါစေငါတော့ဘုရားအဆုံးအမကိုပဲမမေ့မလျော့မပေါ့မစကျင့်တော့မင်းမျက်လုံးကိုမစောင့်ရှောက်ဘူးဘုရားအဆုံးအမကိုပဲစောင့်ရှောက်မင်းတဲ့အဲ့ဒီလိုအဋိဋ္ဌံစိတ်ထားလေးမွေးမြူလိုက်တယ်အားလုံးဆိုကြည့်ပါအောင်နေတဲ့အညာကိုလက်များအင်အားလျော့ပါစေနေတဲ့အညာကိုယ်လက်များကိုဆွေးသွားပါစေနှစ်သက်အညာကိုလက်များပြည့်ပြားသွားပါစေဘုရားဆုံးမမမေးရကျင့်ရမြဲမြဲပေဘုရားဆုံးမမမေးရကျင့်ရမြဲမြဲပေမျက်စိတည်းမကားဘူးငါနှစ်သက်မြန်လို့အပ်ပါတယ်ဆိုတော့ကိုယ်လည်းအင်းကအစိမ့်ပိုင်းနေအင်းအားဆုံးယုံသွားပါစေအိုဆွေးသွားပါစေပြည့်စည်သွားပါစေတော့ငါဒိဋ္ဌံသောက်တည်ထားတဲ့ဣရိယာပုတ်သုံးပါးနဲ့တရားကျင့်သုံးမယ်ဘုရားဆုံးမနိုင်နာမယ်ဆိုတော့ဒီအဋိဋ္ဌံချက်ကိုတော့ငါမဖြစ်တော့ဘူးဘုရားအဆုံးမကိုပဲငါအဋိဋ္ဌံချက်နဲ့အညီငါကျင့်ကြံတော့မယ်အထုတ်တော့မယ်ခန္ဓာကိုယ်နဲ့တိုင်မင်းလို့ထွက်လာတဲ့အဖြေကလက်လျှော့မှလားအထုတ်မှလားအဋိဋ္ဌံထားတဲ့စိတ်ဓာတ်လေးကိုဖြတ်မလားဆက်ထားမလားဆက်ထားမယ်တဲ့အဲ့ဒီအဋိဋ္ဌံစိတ်ဓာတ်နဲ့သူကတရားကိုကြင့်ကြံပွားများအထုတ်မယ်ဆိုပြီးတော့တရားသာလင်းအထုတ်နေတယ်တဲ့သူရဲ့ထိုင်ပြီးတော့သာအထုတ်မယ်ရပ်ပြီးတော့သာအထုတ်မယ်သွားပြီးတော့သာအထုတ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတော့မပြင်းတော့ဘူးအဲ့ဒါကြောင့်သူရဲ့စိတ်ဓာတ်ကိုအဋိဋ္ဌံစိတ်ဓာတ်လို့ခေါ်တယ် အဲ့ဒီဒိဋ္ဌိစိတ်တည်းရှုမှတ်ပွားများအာထုံရင်းနဲ့နောက်တစ်နေ့ရောက်တဲ့အခါသုံးနာကြွားသွားပြန်တော့သေစရာနဲ့တွေ့သေစရာကမေးတယ်အရှင်ဘုရားမျက်စိဘယ်လိုနေလဲမတက်တာဘူးအရှင်ဘုရားတို့ကတပည့်တော်ပြောတဲ့စကားမှမလိုက်နာတာနားမထောင်တာဘယ်လိုလုပ်ကြောက်မှလဲဒီတော့အရှင်ဘုရားနောက်တစ်ခါသူများကမေးရင်လေတပည့်တော်ကြိုချက်ပေးတဲ့စီကိုသုံးတယ်လို့မပြောပါနဲ့တပည့်တော်သိခါကြလိမ့်မယ်တဲ့အဲ့တော့သေစရာကလည်းပဲစိတ်ပြတ်သွားပြီးလက်လျှော့သွားပြီးတဲ့သေးပြာကသူ့ကိုချက်ပြီးတော့ကုအောင်မလားမကုတော့ဘူးမကုတော့ဘူးဆိုတော့ကသူ့စိတ်ထဲမှာလည်းပဲဆုံးဖြတ်ချက်တစ်ခုချရတော့မယ်သေးပြာလက်လွတ်ပြီးပဋိကိတောတိကိစ္ဆယဝိသေနာပိဝိဝဇိတောတဲ့တရားသင်သည်တိကိစ္ဆယသေကုခြင်းကပဋိကိတောစွန်ပေအပ်ပြီးတိကိစ္ဆာပိသေသမားကလည်းပဲဝိဝဇိတောတင့်ကိုလက်ဆောင်သွားပြီးမေသူရတ္တသတိမေတိနိယတောဘေတော့ခွန်မေဘေတော့ခွန်မေလို့ယမတမတ်တော်လည်းပဲသိရမှအမှန်တော့မင်းကိုတတ်မှတ်ပြီးပါပြီအမောင်ပါဠိတာဂိင်္ဂရဏအဘဲကြောင့်တွန်သင်သည်ပမိသတိမေလျောပောဆာနေထိုင်ရအနီအမောင်ပါဠိတာသင်ကိုသင်မေတီသမ်းမှာတဲ့သင်ကလည်းပဲအခုသေးကုကုလုပ်ငန်းကိုစွန့်လွတ်လိုက်ပြီးသေးပြာကလည်းသင်ကိုလက်လျှော့သွားပြီးသေးပြာလက်လျှော့မှတော့မင်းပေမင်းလက်ထက်ကိုဝက်ွက်ပြီးအတ္တနဲ့အတူတူပဲပေဖို့ရာကျင်းပင်နေပြီးပေဖို့ရာကျင်းပင်နေပါလျက်နဲ့ဘာကြောင့်မေမေရောရပေါ့ပေါ့ဆဆနေထိုင်ရမှလဲမမေ့ရောနဲ့မပေါ့ဆနဲ့တရားသာကြိုးစားအထုံလို့သို့ကိုယ်သူဆုံးမပြီးတော့ကမ္မထံကြောင့်လည်းဝင်ပြီးတော့တရားအထုံလိုက်တာတဲ့မေစီမေယာမေမေစီမယံဒီအတိတ်ကံဒီလွန်ဒီရှိတော့အခိနိဇေဝမျက်လုံးတို့ဒီ၎င်းကိလေသာနိစ္စကိလေသာတို့ဒီ၎င်းအဘုပ္ပအသရိမမရှိမနောက်ဝါတပြိုင်နဲ့ဒိဋ္ဌိံသူကောင်းစွာမသိပြိုပွဲပြည့်စည်ကြလေကုန်တည်မင်းစည်းမယံတော်တန်းကောင်းချိန်လဲကြော်သွားရောတဲ့အဲ့ဒီပါဠိမဟာပါဠိဆိုတဲ့မထေမမျက်စိတွေလဲပြိုပွဲပြည့်စည်သွားပြီးကိလေသာတွေလဲပြိုပွဲပြည့်စည်သွားပြီးမရှိမနောက်ကြိုင်တဲ့ကလေးပုံစံပဲတဲ့ကိလေသာတွေလည်းပြိုပြက်သွားယဟန္တာဖြစ်သွားပြီးမျက်စိကလည်းပြည့်စည်သွားပြီးပြန်ပြီးတော့အလင်းရောင်ဘယ်တော့မှမရနိုင်တော့ပါတဲ့ကြတိတော့ကိလေသာလည်းပြဲမျက်စိလည်းပဲပြဲတဲ့ကဲမျက်စိပြက်တာဥစဉ်တို့တရားဓမ္မတွေလောကဝါရလောကသုံးနဲ့ကြည့်မယ်ဆိုရင်တော့ဆုံးရှုံးလိုက်တာမျက်လုံးကန်းသွားပြီးမျက်စိအဆုံးနာအရှုံးနဲ့ပြောကြတယ်အခုမျက်စိကန်းသွားတယ်ဆိုတော့လောကအမြင်နဲ့တော့မဆုံးဘူးလားဆုံးတယ်ဆုံးတယ်ဒါပေမဲ့သူယဟန္တာဖြစ်မသွားဘူးလားရှုံးတာမြတ်လားမြတ်တယ်ဒီမျက်လုံးနှလုံးကကိုယ့်ကိုဒီဘဝတစ်ခုပဲကြည့်ပေးနိုင်မှာယဟန္တာဖြစ်သွားပြီဆိုဘဝတန္တရာဝစီရကလွတ်မြောက်သွားပြီတန္တရာဝစီရကထွန်းမြောက်တဲ့လမ်းကိုပေးနိုင်တဲ့အရဟတမဉဏ်ကိုရယဟန္တာဖြစ်သွားပြီဆိုတော့ဝန်တန်လိုက်တာနောက်တစ်နေ့မနေ့အာယုံတက်ပြီးတော့ဆုံးကကြွားကြတော့မေးဆိုတော့တွားပင်လိုက်တော့မလိုက်နိုင်တော့ဘူးအရှင်ဘုရားဗာပြစ်လို့လည်းငါမျက်စိတွေကွယ်သွားပြီးပြည့်သွားပြီးမမြင်ရတော့ဘူးလို့ပြောလိုက်တော့မှအရှင်ဘုရားအာမငင်ပါနဲ့ဝမ်းမနေပါနဲ့တပည့်တော်တို့ရှိပါသေးတယ်တပည့်တော်တို့ဆုံးခံပြီးတော့အရှင်ဘုရားကိုကျွေးမွေ့ပြုစုဆောင်ရှောက်ပါမယ်သူဥဆောင်ပြီးထွက်လာတာဆိုတော့ဥဆောင်ပုဂ္ဂိုလ်မျက်လုံးပြည့်သွားပြီမယ်ကျန်တဲ့ကိုယ်တော်တွေကအပေးပြီးတော့နေတဲ့အမြဆုံးလို့ကျွေးပါမယ်လို့ကတိကဝန်ပြုပြီးတော့သူတို့ဆုံးခံထွက်သွားကြရွာထဲရောက်တဲ့အခါကျတော့မဟာပါဠကြီးဆုံးကမကြွဘူးဆိုတာနဲ့တက္ကရာကအရှင်မြတ်ရှင်ပြားတို့ရဲ့ကြီးကဲကောင်းဆောင်မဟာပါဠိဘာဖြစ်လို့မကြွတာလဲမျက်လုံးတွေပွဲသွားလို့ပြက်သွားလို့မကြွဖြစ်တာဟာဒီလိုဆိုရင်တပည့်တော်တို့ဆုံးသွားဖို့မယ်ဗျာယာကုဖို့မယ်ဗျာဆိုပြီးတော့ရွာသူရွာသားတွေကလည်းပြည်ညိုနေသားသားနဲ့နေစဉ်နဲ့အမြယာကုဆုံးတွေပို့အဲ့ဒီဆုံးအဟာရတွေကိုမိဝဲသုံးဆွဲပြီးတော့ဝါရင်သုံးလနေသူ့ရဲ့တပည့်တွေသူ့ရဲ့နောက်လိုက်ယဟန်တော်တွေကိုလည်းပဲအဲ့ဒီဝါရင်သုံးလတရားအဆုံးမတွေပြုပြီးတော့ဒီဝါရင်သုံးလတရားအဆုံးမတွေလည်းပြူရင်ပြူရင်နဲ့ဝါကျုတ်ခံဒီမှာတို့ဆုံးမှာကိုနာယူပြီးတော့တရားကျင့်သုံးကြတဲ့ယဟန်တော်အပါ60လေးတဲ့ပဋိသင်္ပိဒာဉာဏ်၄ပါးနဲ့တကွယဟန်တာဖြစ်ကုန်ရပြီတဲ့60ပါးလုံးဘာဖြစ်သွားပြီယဟန်တာဖြစ်သွားပြီတဲ့သူတို့စိတ်ထဲမှာဒီဝါရင်း၃နာဣရိယာပုတ်၄ပါးနဲ့တရားကျင့်မယ်ဆိုတဲ့ပုဂ္ဂိုလ်ကလည်းသူတို့၄ပါးနဲ့တရားရအောင်ကျင့်သွားကြတယ်ဣရိယာပုတ်၃ပါးနဲ့တရားရအောင်ကျင့်မယ်ဆိုတဲ့ပုဂ္ဂိုလ်ကလည်းသူ၃ပါးနဲ့တရားရအောင်ကျင့်သွားတဲ့အတွက်သူတို့ရဲ့အဋ္ဌိဌံအောင်လားမအောင်လားအောင်လေလိုက်ဆိုကြည့်ရည်ရွယ်အညာကိစ္စများကိုမလုံမရှား စိတ်မာတာခေါညာအဋ္ဌိဋ
္ဌ
ံရည်ရအညာစိတ်သများကိုမလုံမရှာစိတ်မာတာခေါညာအဋ္ဌိဋ
္
ဌံရည်ရထားတဲ့အမှုကိစ္စတွေကိုလှုပ်ရှား၍ရှောမှုမရှိသေးပဲနဲ့ရည်ရတဲ့အတိုင်းဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်ဓာတ်သာတာဘုပဲအဋ္ဌိဋ္ဌံနေလို့ခေါ်တယ်အခုဒီရန်တော်6ကြိတ်တပါလုံးမေတဲ့သူတို့ဒိဋ္ဌံထားတဲ့အတိုင်းရည်ရထားတဲ့အတိုင်းဒီရည်ရချက်ကိစ္စတွေကိုလှုပ်ရှားမသွားအောင်ရွေလျှောမသွားအောင်ဆိုပြီးတော့စိတ်ထဲမှာမြဲမြဲဆွဲဆွဲထားပြီးတော့လောက်ကင်ကြတဲ့အတွေ့အဋ္ဌိဋ္ဌံအောင်သွားကြတဲ့ယဟန္တာဖြစ်သွားကြပြီယဟန္တာလည်းဖြစ်ပြီးတော့ဝါကျွတ်တဲ့အခါကျတော့ယဟန်တော်အပါ60ကမြတ်စွာဘုရားဖူးမြော်ဖို့သွားမယ်အရှင်ဘုရားအရှင်ဘုရားပါကြွပါတော့အရှင်ဘုရားတို့တပည့်တော်ကိုငဲ့ကွက်မနေနဲ့တပည့်တော်နဲ့အတူတကွာသွားလို့ရှိရင်အရှင်ဘုရားတို့နတ်ခရီးမှာနှိပ်ွေ့ကြန့်ကြလိမ့်မယ်ဆင်းရဲဒုက္ခတွေ့လိမ့်မယ်တပည့်တော်ကိုထားခဲ့တပည့်တော်ဒီမှာပဲနေမယ်အရှင်ဘုရားတို့မြတ်စွာဘုရားတန်ကိုသွားပြီးတော့တဲ့ဘုရားဖူးကြပါလို့သူတို့ကြည်လွတ်လိုက်ဒါပေမဲ့ညာတော်ပါကြောက်တဲ့ကလည်းမဖြစ်ပါဘူးအရှင်ဘုရားမျက်စိမမြင်ပဲအားကိုးရမဲ့နေတာထားခဲ့လို့မဖြစ်ဘူးအရှင်ဘုရားကလိုက်ခဲ့ပါအဘယ်လိုမှခေါ်လို့မရဘူးတဲ့မင်းတို့ငါ့ကိုသိချမ်းသာစေခြင်းနဲ့ဆိုရင်ကိုယ့်အကိုသွားကြအေးဟိုရောက်တဲ့အခါကျတော့ငါ့ညီနဲ့တွေ့လို့ရှိရင်မင်းအကိုတော့ဒီလိုဖြစ်နေတဲ့အကြောင်းကိုပြောပြသူရှိကတစုံတယောက်လူတွတ်လိုက်လို့ရှိရင်ငါလိုက်လာခဲ့မယ်အဲ့ဒီလိုမှလိုက်တော့ကောင်းပါပြီဗျာဆိုရှိခိုးဥချပြီးတော့တုံ့ပြန်တော်တည်းမြတ်စွာဘုရားရှင်တရင်တုံးတဲ့ဇေတုံအကြောင်းကိုရောက်လာကြတယ်တဲ့အဲ့ဒီဇေတုံအကြောင်းကိုရောက်လာကြတဲ့အချိန်ဘုရားကိုပို့ပြီးတော့နောက်တစ်နေ့ဆုံးခံကြတော့မဟာပါဠိရဲ့မြင်ရဖြစ်တဲ့သုလပါဠိအိမ်ရှိလေရောက်ရောသုလပါဠိကသူ့အကိုနဲ့အတူတကွသွားတဲ့ယဟန်တော်ဒီကိုမှတ်ပြီးတော့အရှင်ဘုရားတို့တပည့်တော်အကိုဘယ်မှာလဲမင်းလိုက်တဲ့အခါကျတော့တင့်အကိုဒီလိုဖြစ်နေပြီမျက်စိကွယ်နေလို့မလိုက်လာနိုင်ဘူးတင့်စီကတယောက်တယောက်လွတ်လိုက်တာကိုမျောနေတယ်လို့ပြောလိုက်တော့မှဟောဒီပုဂ္ဂိုလ်ကတပည့်တော်ရဲ့တူပါဗျာပါဠိတလို့ခေါ်ပါတယ်အဲ့ဒီပါဠိတဆိုတဲ့တပည့်တော်တူကိုလွတ်ပေးလိုက်ပါမယ်ဟာတကားဒီတိုင်းတော့မလွတ်နဲ့လက်ကြီးမှာဘေးရန်နေရှိတယ်အဲ့ဒီဘေးရန်ကင်းအောင်လို့ကိုရင်ဝတ်ပြီးတော့လွတ်ပေးလိုက်ဆိုပြီးတော့ပါဠိတကိုကိုရင်ဝတ်ကိုရင်ဝတ်ပြီးသနာရက်တော့ဝတ်အကျင့်နဲ့သင်ပေးလိုက်ပြီးတော့မှလွတ်လိုက်အဲ့ဒီလိုနဲ့ရောက်သွားပြီဆိုတော့ဟိုရောက်တော့ဥချပြီးတော့ရိုးသေးသေးစိတ်ကလုံကျွေးသနာရက်တော့ကြတော့အရှင်ဘုရားတပည့်တော်ဆူလာပါလာလွတ်လိုက်လို့ရောက်လာတာပါဘုရားတာဝတိကိုပြန်ကြွကြပါလို့အရှင်ဘုရားကိုတပည့်တော်ပဲ့ဆောင်သွားပါမယ်ဘုရားဆိုတော့ကောင်းပြီဆိုပြီးတော့ကဲမင်းဒီလိုဆိုလို့ရှိရင်ငါတောင်ဝေစွန်လေးကိုကင်းနဲ့အဲ့ဒီတောင်ဝေကိုဆွဲပြီးတော့ငါနောက်ကလိုက်ခဲ့မယ်ရှင်းကတူပြစ်တဲ့ပါဠိတကတောင်ဝေစွန်ကိုကင်းနောက်ကဥကြည်တော်တော်သက်တဲ့မဟာပါဠကနေပြီးတော့အဲ့ဒီတောင်ဝေကိုကင်ပြီးတော့ရှင်းကတူလွှမ်းရာကိုနောက်ကနေပြီးတော့နိုင်အဲ့ဒီလိုတွားရင်တွားရင်နဲ့ဘလူတွေသိသိတဲ့တော့အုပ်တစ်ခုကိုရောက်တော့အဲ့ဒီတော့အုပ်ထဲမှာခင်းခွေလာတဲ့အမျိုးသမီးတယောက်ရဲ့တချင်းတန်ကိုလည်းကြားရောကိုရင်ပါဠိတာကမနေနိုင်တော့ဘူးတဲ့အရှင်ဘုရားဒီမှာခဏနေအောင်ဆိုပြီးတော့တခါတည်းထင်းခွေနဲ့အမျိုးသမီးချီသွားသီလပြည့်ပြားသွားတယ်တဲ့အဲဒီကနေပြန်လာတဲ့အခါကျတော့ဇဂုပမဟာပါဏမထေကစဉ်းစားကြည့်တယ်အေးသွားတာလည်းပဲကြားတယ်အေကန္တဒီကိုရင်သီလပြည့်ပြီထင်တယ်ဟဲ့ကိုရင်နေသီလပြည့်လားပြောတယ်ကိုရင်ကမဖြေဘူးတဲ့အကျဉ်းချင်းဘယ်လိုပဲမိမ့်မဖြေတော့အင်းမင်းတော့သီလပြည့်ခဲ့ပြီထင်တယ်အဲ့တော့မင်းနဲ့ငါအတူမသွားနိုင်တော့ဘူးမင်းကကိုရင်ဝတ်ပြီးတော့သီလာလေးမှလုံအောင်မသောက်နိုင်တဲ့အတွက်မင်းလူယုံမှပဲလူယုံမှနဲ့ငါအတူတကွမသွားကျင်ဘူးအဲ့လိုလဲပြောလိုက်ရောအရှင်ဘုရားဟိုတုန်းကတပည့်တော်ကိုရင်မှဘုရားခါမှထိုးလာတဲ့အဝတ်စားကပြားတိဖန်လဲလိုက်ပြီးတော့အခုလူဖြစ်သွားပါပြီကိုရင်ဝတ်တာလည်းပဲတပည့်တော်သရတရားနဲ့ဝတ်ခဲ့တာမဟုတ်ပါဘူးဘုရားအရှင်ဘုရားကိုကြိုဖို့လက်ကြီးမှာအန္တရာယ်များလို့တပည့်တော်ဝတ်ခဲ့တာပါအခုလူဖြစ်သွားပါပြီလူဘဝနဲ့တွားကြပါဆိုတော့ကဲမင်းကကိုရင်ဝတ်တုံးကတော့မှဆယ်ပါးသီလကောင်းကောင်းလုံအောင်မထိန်နိုင်တာလူဖြစ်တော်မင်းကောင်းမဲ့ကောင်းမဟုတ်ပါဘူးအဲ့တော့မင်းနဲ့ငါအတူတူကမတွားနိုင်ဘူးငါတောင်ဝေသောမင်းကင်ကြရမလို့ဘူးပြောနေတဲ့ပုဂ္ဂိုလ်ကမျက်စိအကောင်လားအကန်းလားအကန်းကန်းနေတဲ့ပုဂ္ဂိုလ်ကအတူမတွားနိုင်ဘူးဆိုတော့သူဘယ်သူနဲ့တွားမလဲသွားရမယ့်ပုံကိုရှိသေးလား
မ
ရှိတော့ဘူးဒါပေမဲ့ရဲရဲဝုံဝုံပဲဆုံးဖြတ်တယ်တဲ့မင်းတို့ပုံကကကိုရင်ဝတ်နဲ့နေတာတော့မှဒီသီလကိုလွန်အောင်မထိနိုင်ရင်လူဝတ်နဲ့နေတော့မင်းပဲသီလကိုလွန်အောင်ဆောင်ထိနိုင်မှမလဲအဲ့တော့မင်းတို့ယုံမှတဲ့ပုံကိုနဲ့ငါအတူမသွားနိုင်ဘူးသွား အရှင်ဘုရားမဟုတ်သေးပါဘူးမျက်စိကလည်းမမြင်အားကိုးရမယ်ဟောဒီတောင်ကြီးထဲမှာဘယ်လိုလုပ်နေရမလဲကဲမင်းငါ့ကိုမင်းကိုငါပြောမယ်ငါရုံးပါတဲ့မင်းနဲ့တော့မပေါင်းနိုင်တော့ဘူးဟောဒီတောင်ထဲမှာအိတ်ချင်အိရမသိဟောဒီတောင်ထဲမှာသေသွားရင်သွားပဲသေးတော့မင်းနဲ့တော့ငါအတူမသွားနိုင်ဘူးအဲ့ဒါငါရဲ့ဆုံးဖြတ်ချက်ပဲဆိုတော့မှခေါဏကိုရင်ကကိုရင်လူတို့ကငါတော့မှားပြီမသိမချင်းပဲနဲ့မကောင်းဘူးအကုသိုလ်ကိုငါပြုခဲ့မိတယ်လို့ငိုကြွေးမြည်တမ်းပြီးတော့တာဝတိဘက်ကိုထွက်ပြေးသွားပြီတဲ့အဲ့လိုထွက်ပြေးသွားတဲ့အချိန်မျက်စိကန်းနေတဲ့မဟာပါဠမထေကြီးတောင်းကြီးထဲမှာတယောက်တည်းရဲ့တပါးရဲ့အဲတာဝတိလက်မှာဂိုင်းပြီးတော့မတ္တရက်ကနေပြီးတဖြည်းဖြည်းထိုင်ချထိုင်ချပြီးတော့အတန်လေးတွေနားဆွင့်နေတဲ့အချိန်မျက်စိအမျက်အာယုံမရှိတော့နားအပြအာယုံအာယုံကိုအာကိုပြီးတော့အတန်နားဆင်နေတဲ့အချိန်မှာဒီမတည်ကြီးအခဲခဲရှိနေတဲ့အတွက်ကြောင့်မလို့တရားမင်းရဲ့ပန်တုကပလာကြောက်ကြကြီးပူလာတယ်။ကြောက်ကြပူလာတဲ့တရားမင်းဆိုတာကလည်းအင်မတန်စည်းစိမ်မဲ့တဲ့ပုဂ္ဂိုလ်ဆိုတော့ငါနေရာဘသူကများဝင်လို့မလို့လဲလှန့်ကြည့်လိုက်တော့နေရာလူမဲ့ပုဂ္ဂိုလ်မဟုတ်ဘူး။သူတော်ကောင်းကြီးဒုက္ခရောက်နေတယ်။ငါသွားကေမဖြစ်မေးတဲ့။ဒါတော့ဥစ္စေတို့တရားကမတွေဒီနေရာလေးမှာစဉ်းစားကြည့်မဟာပါဏဆိုတဲ့မထေကြီးကယဟန္တာဖြစ်ပြီးပြီဆိုတော့အဆုံးဆုံးကောင်းနေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီကောင်းနေတဲ့ပုဂ္ဂိုလ်ကသူ့အောင်နှိမ့်ချနေတဲ့သီလပျက်စီးသွားတဲ့သူ့ရဲ့တူပါဠိတာနဲ့ဆက်ပြီးတော့ပေါင်းသင်းသေးလားမပေါင်းသင်းတော့ဘူးအဲ့တော့ဥစ္စေတို့သာပေကပေါင်းသင်းတာနဲ့ပတ်သက်ပြီးတော့ပေါင်းသင်းတတ်တဲ့ပုဂ္ဂိုလ်ရဲ့မပေါင်းသင်းတတ်တဲ့ပုဂ္ဂိုလ်ရဲ့ဆိုပြီးတော့ဖွဲ့ချပြတဲ့အလုံးလိုက်ဆိုကြည့်ကိုထက်သာသူသူမြတ်မူရှာယူသီကပေါင်းရမည်ကိုထက်သာသူသူမြတ်မူရှာယူသီကပေါင်းရမည်ကိုထက်သာသူသူမြတ်မူရှာယူသီကပေါင်းရမည်ကဲပေါင်းတယ်ဆိုလို့ရှိရင်ဘ누구ကိုပေါင်းอ่ะကိုထက်ตาတဲ့သူသူမြတ်ကိုပေါင်းတယ်မိမိတို့တဲ့အတိလိမ္မာဉာဏ်ပညာตาတယ်ကိုချင်းသိက္ခာရှားပါတယ်ဆိုတော့ကိုထက်ตาသူသူမြတ်ပုဂ္ဂိုလ်တွေကိုရှာယူစည်းကပ်ပြီးတော့ပေါင်းရမယ်ဒါဖြစ်လို့လဲဆိုတော့ကိုထက်ตาသူနဲ့ပေါင်းမှာကိုမှမတိုးတက်ဘူးလားအတိလိမ္မာဉာဏ်ပညာตาလုံးတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်ကိုမှအတိလိမ္မာဉာဏ်ပညာတိုးတက်ကိုယ်ကျင့်သိက္ခာတာလုံတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်ကိုယ်မှာကိုကျင့်သိက္ခာတိုးတက်တယ်တဲ့လိုက်ဆိုကြည့်သာသူမယသာသူမယတန်သူပါသာသူပါပေါင်းရတင်ရမည်ပေါင်းရတင်ရမည်သာသူမယသာသူမယတန်သူပါသာသူပါပေါင်းရတင်ရမည်သာသူမယသာသူမယတန်သူပါပေါင်းရတင်ရမည်ကဲကိုယ့်တဲ့သားလူမရရင်ဓာန်လူပုဂ္ဂိုလ်ပေါင်းတဲ့ဘယ်လိုပုဂ္ဂိုလ်ပေါင်းအဲကိုကကိုချင်းသိက္ခာရှိရင်ကိုနဲ့ကိုချင်းသိက္ခာတူတဲ့သူချင်းပေါင်းကိုမှသိလိမ့်မှဉာဏ်ပညာရှိရင်သိလိမ့်မှဉာဏ်ပညာရှိသူချင်းပေါင်းပါတဲ့သာသူရရင်သာသူကိုပေါင်းသာသူမရရင်ဓာန်လူပုဂ္ဂိုလ်ကိုပေါင်းတဲ့လိုက်ဆိုကြည့်သာသူမယတန်သူပမယကိုဒီနေရမည်သာသူမယတန်သူပမယကိုဒီနေရမည်သာသူမယတန်သူပမယကိုဒီနေရမည်ကဲကိုထက်တာသူလဲရှာလို့မရဘူးဓာန်သူလဲမရဘူးဆိုရင်ကိုထက်ယုံညံ့တဲ့ပုဂ္ဂိုလ်နဲ့တော့မပေါင်းပါနဲ့တယောက်တည်းနေတဲ့ဘယ်လိုနေရတယောက်တည်းနေရမှာကိုထက်တာသူနဲ့ပေါင်းရင်ကိုမှအတိလိမ္မာဉာဏ်ပညာကိုချင်းသိက္ခာတိုးတက်ဖို့ဓာန်သူမရှိဘူးဆိုရင်ဓာန်သူပေါင်းကိုမှရော့မသွားဘူးတဲ့ယုံနိုင်တဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်တော့ကိုမှတိုးတက်မလားရော့သွားမလားရော့သွားမေးဒါကြောင့်မလို့သာသူမယဓာန်သူပမယကိုဒီနေရမည်တဲ့သာသူလည်းပဲမရှိဓာန်သူလည်းပဲမရှိဘူးတွင်ကဲမရှိရှိတာပေါင်းမယ်လို့သွားမပေါင်းနဲ့တဲ့ဘယ်လိုနေမလဲတယောက်တည်းနေတဲ့တယောက်တည်းနေကိုမှရှုံးမအောင်မလားအဲနေကြတဲ့လူပေါင်းရင်သူ့စီကနေကြတဲ့စိတ်ဓာတ်တွေနေကြတဲ့အကျင့်သိက္ခာတွေနေကြတဲ့အတိလိမ္မာတွေသွားပြီးတော့ကိုမှကူးဆက်နိုင်မယ်သ ို့ရဲ့နေကြတဲ့အတိတ်ကိုယ်စီကူးလာလိမ့်မယ်တို့ရဲ့နေကြတဲ့ကိုကျင့်သိက္ခာနေကြတဲ့စိတ်ထားတွေကိုယ်စီကူးလာမယ်ဆိုရင်ကိုရှုံးတာမြတ်လားရှုံးတယ်ဒါကြောင့်လိုက်ဆိုကြည့်သူယုတ်ကိုကဧကာမြာပေါင်းညာမတင်ရှောင်ရမည
်
သူယုတ်ကိုကဧကာမြာပေါင်းညာမတင်ရှောင်ရမည
်
သူယုတ်ကိုကဧကာမြာပေါင်းညာမတင်ရှောင်ရမည
်
ကဲသူယုတ်မှာကိုကြတော့ရှာပေါင်းရမလားရှောင်ရမလ
ား
ရှောင်ရမယ်ဒါပြည့်လို့လဲဆိုတော့သူယုတ်မှာနဲ့ပေါင်းရင်ဆိုကြည့်သူယုတ်ပေါင်းကရှေကာလာတောကဆိုရင်ရပေမည
်
သူယုတ်ပေါင်းကရှေကာလာဒုက္ခဆင်းရဲရပေမည
်
ကိုအောင်နေကြတဲ့သူယုတ်နဲ့ပေါင်းလိုက်မယ်ဆိုလို့ရှိရင်ရှေးလျားစွာသောကာလပတ်လို့ဆိုရင်ဒုက္ခတွေတွေ့ကြုံရမယ်ဆင်းရဲဒုက္ခတွေနဲ့တွေ့ကြုံရလိမ့်မယ်ဒါကြောင့်မို့လို့တာသူရရင်တာသူကိုရှာပေါင်းပါတာသူမရရင်ဓာတ်သူကိုပေါင်းပါဓာတ်သူမရလို့ရှိရင်တော့ကိုယ်အောက်ကရုပ်နေတဲ့ပုဂ္ဂိုလ်ကိုမပေါင်းပါနဲ့တယောက်တည်းနေပါအခုမဟာပါဠအများနဲ့နေလားတယောက်တည်းနေလားအဲသူအောင်နေကြတဲ့ပုဂ္ဂိုလ်ဆယ်ပါးတိလာလေးတော့တော့အောင်မထိနိုင်တဲ့ပုဂ္ဂိုလ်သူရောက်မှာပဲဟဲ့ဆိုပြီးတော့မောင်းထုတ်လိုက်တယ်တယောက်တည်းပဲနေကြံခဲ့တယ်ကိုယ်မှာမျက်စိကောင်းလို့အားရှိပါရှိမှုလို့ဆိုရင်လည်းထားအောင်အဲ့ဒီလိုမရှိတာတော့မှနေရတဲ့တတ္တိသူ့မှာရှိတယ်ဒီလိုနေရတဲ့အတွက်ကြောင့်မို့လို့လည်းအခုတရားမင်းသူ့စီကိုရောက်လာရပြီတဲ့ဒိဋ္ဌကနေပြီးတော့ခြေတံလေးတွေရွရွရွရွအတံပေးလိုက်တော့ဟေ့ဘသူလဲဟာတပည့်တော်ခကြီးသွားပါဗျာဘယ်သွားမလို့လဲတပည့်တော်တာဝတိသွားမလို့ဟာဒီလိုဆိုလို့ရှိရင်မင်းသွားသွားလွတ်လိုက်တယ်ငါမှမျက်စိမမြင်လို့မင်းခေါ်သွားပါလို့မပြောဘူးတဲ့သူများကိုဒုက္ခဖြစ်စေခြင်းနဲ့ဆန္ဒသူ့မှာရှိလားမရှိဘူးဒါကြောင့်မလို့မင်းသွားသွားဆိုတော့အရှင်ဘုရားဟောဘယ်ကြွမှာလဲအဲငါကလည်းပဲတာဝတိသွားမလို့ဒီလိုဆိုတပိတော့လည်းအတူသွားလေငါမျက်စိမမြင်ဘူးမင်းငါလည်းအတူသွားလို့ရှိရင်ငါအတွက်နဲ့ခရီးနှောင့်နှေးကြံ့ကြံ့နေလိမ့်မယ်ဒုက္ခရောက်နေမယ်အဲဒီလိုလည်းအမေရှိလိုက်ရောတရားမင်းကအရှင်ဘုရားတဲ့တပိတော့မှာအသောတဏင်ပြုတ်လောက်ကြာကိစ္စမရှိပါဘူးအရှင်ဘုရားနဲ့အတူသွားမယ်ဆိုရင်တပိတော့မှာကုသိုလ်တစ်မျိုးတစ်မျိုးတော့ရမှာပေါ့ဗျာဒါကြောင့်ကုသိုလ်ရခြင်းပါတဲ့ရှင်ဘုရားတပိတော့နဲ့အတူသွားပါအဲတော့မှဟိုကစဉ်းစားကြည့်တယ်ဩကုသိုလ်လိုခြင်းလို့တဲ့ဧကန္တသူတော်ကောင်းပဲဖြစ်ရမယ်သွားမယ်ဆိုပြီးတော့မှတောင်းဝေးလေးထုတ်ပေးပြီးတော့တူသွားဒါပေမဲ့သွားတဲ့ပုဂ္ဂိုလ်ကတရားမင်းနဲ့သွားတာဆိုတော့ညနေလဲရောက်ရောတာဝတိကိုရောက်သွားပြီတဲ့တရားမင်းကမြေကျော်ရှုံလိုက်တယ်မြေကျော်ပါလုံးလိုက်ရှုံလိုက်တော့ခဏလေးနဲ့တာဝတိကိုရောက်ခယူတင်းတန်စီတန်နေလဲကျန်လိုက်ဟာဒါဘာတန်နေလဲခယူတင်းတန်စီတန်နေဗျဟာအဲ့ဒါဆိုလို့ရှိရင်ဘယ်ကိုရောက်နေလို့လဲတာဝတိရောက်ပြီဗျအဲမင်းတော့လူဟုတ်မှာမဟုတ်ဘူးဒါလောက်ကြာတဲ့ခကြီးခဏလေးနဲ့ရောက်တာမဲ့တရားမင်းမောင်လာမှန်ပါဗျာအရှင်ဘုရားတာဝတိရောက်အောင်တပည့်တော်ပို့ဆောင်တာပါဗျာဟောဒီမှာအရှင်ဘုရားရဲ့ညီစုလပါလာဆောက်ထားတဲ့ကြောင့်ဒီမှာတရင်တော့မှဗျာလို့အဲ့ဒီလိုကြောင်းမှထားခဲ့ပြီးတော့တရားမင်းနတ်ကြီးကိုပြန်သွားပြီမဟာပါလမထေကြီးတဲ့အဲ့ဒီအချိန်ကစပြီးတော့မျက်စိကန်းသွားတဲ့အတွက်ကြောင့်မလို့သူ့ကိုမဟာပါလနာမည်ကနေသက္ခုပါဠိလို့ပြောင်းလိုက်တယ်ဘယ်လိုပြောင်းလဲသက္ခုပါဠိလို့ပြောင်းလိုက်ကြအဲ့ဒီသက္ခုပါဠိမတည်ကြည်မိမိကြောင်းကားလေးမှာတရင်သုံးပြီးတော့သူရောက်လာတဲ့တရင်ကိုတော်တွေကတသိမ့်မြင်ငယ်လည်းသိသွားရောတခါတည်းလာပြီးတော့ငိုကြွေးအရှင်ဘုရားဒါကြောင့်မလို့တပည့်တော်ပြောတာငငယ်နဲ့တော့မထွက်ပါနဲ့ရဟန်းဘုရားနဲ့ပြောနေတာပဲအရှင်ဘုရားတပည့်တော်စကားကိုပယ်တဲ့အတွက်အခုဒီလိုဒုက္ခကြုံတွေ့ရတာအာမငယ်နဲ့အာမငယ်နဲ့တပည့်တော်အရှင်ဘုရားတို့အရှင်ဘုရားကိုစီမံပေးပဲဘုရားဆိုပြီးတော့သူ့အိမ်မှာရှိနေတဲ့ကျွန်ကလေးနှစ်ယောက်ကိုကျွန်အဖြစ်ကလှုပ်ပြီးတော့သင်္ကန်းဝတ်သင်္ကန်းဝတ်ပြီးတော့ဒီမထေကြီးကိုပြုစုလုံကျွေးဖို့ထားတယ်တဲ့ကိုရင်လေးနှစ်ပါးကလည်းလိမ့်လိမ့်မှမှနဲ့အဲ့မထေကြီးနားမှာပြုစုလုံကျွေးပြုစုလုံကျွေးရင်ပြုစုလုံကျွေးရင်တနေ့တော့အနေနဲ့ရက်ရက်ကနေပြီးတော့ဘုရားဘုရားကိုကြွလာတဲ့ယဟန်တော်တစုဇေတော်ကျောင်းတိုက်ထဲမှာဘုရားကိုလည်းဖူးအတိတိမဟာတဝကလို့ခေါ်တဲ့တပည့်ကြီးအပါ80ကိုလည်းဖူးအဲ့ဒါဒီအားရအောင်ဘူးပြီးတော့သက္ကုပါဏမထေကြီးနေတဲ့နေရာတို့သွားကြည့်အောင်မယ်လို့ကျောင်းတစ်ကျောင်းထပ်ပြီးတော့ကြည့်မလို့ပြင်တော့မှပဲမိုးတွေကအောင့်လာတော့ကဲနောက်နေ့မှကြည့်တော့မယ်ဒီနေ့မကြည့်တော့ဘူးဆိုပြီးတော့ကျောင်းကိုပြန်သွားကြအဲ့ဒီညမှပဲတဲ့ညဦးရံမှာတခါတည်းမိုးတွေကတိထန်သွားကြ မိုးရေရွာတော့ဘယ်သူမှအပြင်ထွက်လို့မရတန်းကောင်ရန်ရောက်လို့မိုးလေဝသကင်းစင်သွားတဲ့အချိန်ဘိုးကောင်တွေကကြာလာတယ်အဲ့ဒီဘိုးကောင်တွေကြာလာတဲ့အခါကျတော့ခေါင်းဆက်ကုပါဠမထေကြီးကလည်းပဲလုံလဝရိယပြည့်စုံတဲ့ပုဂ္ဂိုလ်မျက်စိကိုအပြည့်ခံပြီးတရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတော့ဈဉ္ဇကမ္မထာညာတိုင်းစည်းပြနေကြတော့ဈဉ္ဇကမ္မထာသူကကြွတို့ဈဉ္ဇပေါ်မှာပိုးကောင်တွေကြာနေတယ်တို့ကမမြင်တဲ့အတွက်မသိလို့နင်းမိနင်းမိရင်းနဲ့အဲ့ဒီဈဉ္ဇမှာပိုးကောင်လေးတွေပေနေတာဒီအများကြီးရှိသွားပြီမနဲ့မိုးလင်းနဲ့မိုးလင်းရောကိုတော်တွေကြောင်းတင်တက်လက်ကြည့်ရင်းနဲ့ဒီနေရာနဲ့ရောက်ရောဒီဈဉ္ဇဘသူသွားတယ်လဲဆက်ကုပါဠသွားတယ်လို့ကလေးနှစ်ပါးကပြောလဲပြောလိုက်တော့တပည့်တော်တို့ဆရာဆက်ကုပါဠမထေရကြီးသွားပါတယ်ဗျာကြည်တန်းကြည်တန်းကောင်းလုံးကတော့ကြိုးစားအာမတို့ပဲနဲ့ကံကံမှအာထုတ်ချောင်ကောင်းနေတယ်ပို့ထုစဉ်ကိုတော်ပီပီဝေပန်းနဲ့အပြစ်တင်နေတဲ့ဦးဇင်းတို့တရားဓမ္မတွေပို့ထုစဉ်တွေကစဉ်းစားဉာဏ်နဲ့ဝေပန်းတာနဲ့ဘယ်ဟာရှိသွားလဲဝေပန်းတာကရှိသွားတယ်မြတ်စွာဘုရားမှာတော့စဉ်းစားဉာဏ်ကဉာဏ်တော်ကရှိသွားပြီးမှနောက်ကစကားထွက်အခုဘုရုသင်နေမှာတော့အဲ့ဒီလိုမဟုတ်ဘူးဇကားကအရင်ထွက်တယ်စဉ်းစားဆင်ခြင်မှုမရှိဘာဖြစ်လို့ပြေးမှလည်းမသိတို့မှယန္တာဖြစ်နေမှလည်းမသိအဲ့လိုနဲ့ဝေဖန်ပြီးမြတ်စွာဘုရားတွားချောက်တယ်မြတ်စွာဘုရားဈာကုပါဠမတိပိုးကောင်းနေနင်းတတ်ထားတယ်ဘုရားလို့အဲ့လိုတွားချောက်တော့မှမြတ်စွာဘုရားကခြေသားတို့ဈာကုပါဠပိုးကောင်းနေနင်းတတ်ထားတာမင်းတို့ကိုယ်တိုင်မျက်မြင်လားဆိုတော့တပည့်တော်တို့မျက်မြင်မဟုတ်ပါဘူးဘုရားအဲ့ဒီလိုပဲငါသားတော်ဈာကုပါဠမတိလည်းပဲပိုးကောင်းတွေကိုသူလည်းမမြင်ကြဘူးတဲ့မင်းတို့သူတတ်တာမမြင်တယ်လို့သူနင်းတာမမြင်တယ်လို့သူကိုယ်တိုင်ကလည်းအဲ့ဒီပိုးကောင်းတွေမမြင်ဘူးယဟန္တာလည်းအရှင်မြတ်တွေမှာပြင်မာလို့တဲ့စိတ်ပေးစီလို့တဲ့စိတ်ဆိုတာမရှိဘူးဒါကြောင့်သူတို့မှာအပြစ်မရှိဘူးလို့မြတ်စွာဘုရားကအမိန့်ရှိလိုက်တော့မှဘုန်းတော်ကြည့်တော်မူတော့မြတ်စွာဘုရားဒီလိုယဟန္တာဖြစ်လောက်ပါရမီပါခဲ့တဲ့ပုဂ္ဂိုလ်ကဘယ်လိုအကြောင်းကြောင့်မျက်စိပြက်ပါတယ်မြတ်စွာဘုရားလို့အဲ့ဒီလိုလျှောက်ထားတော့မှမြတ်စွာဘုရားကစိတ်သားတို့သူပြုတဲ့ကံအတိုင်းသူခံရတာသူများပြုတဲ့ကံခံရတာလားကိုပြုတဲ့ကံလားကိုပြုတဲ့ကံတိုင်းကိုခံရတာပဲငါသားတော်သက္ကုပါဠဟာတခုသောဘဝတုန်းကသေတမဖြစ်ခဲ့ဘူးတဲ့အဲသေတမဖြစ်တော့တရားဝင်တရားတက်သေကုရင်ကိုရင်နဲ့တရားရောက်တော့မျက်လုံးကန်းနေတဲ့အမျိုးသမီးတယောက်တွေ့အမင်းသေမကုကျင်ဘူးလားကုကျင်တာပေါ့ကိုကျင်မင်းမျက်လုံးကန်းတာပြောက်အောင်ငါကုပေးမယ်ပြောင်းရင်ငါ့ကိုသေဖို့ဗာပေးမလဲဆိုတော့ဟောကလည်းမပြောင်းနေတယ်ဘူးလို့ထင်ပြီးတော့ပြောင်းမယ်ဆိုရင်လည်းခန့်မြန်မြန်တော့ပြောင်းမှာမဟုတ်ဘူးနေ့နေ့ပဲထင်ပြီးတော့ဂျမရောဂျမသားသမီးတွေရောအရှင်းထံမှာကျွန်ခံပါမယ်တဲ့အဲ့ဒီလိုလည်းပြောလိုက်ရောကောင်းပြီဆိုပြီးတော့ဆေးဆက်ပြီးတော့မျက်စိကခိုင်းလိုက်တာခန္ဓာလေးနဲ့မျက်စိနဲ့ကွင်းအလင်းပြန်ရမြင်သွားပြီတဲ့အဲ့လိုလည်းမြင်သွားရောပေးရမှာကသေဖို့ဝါကကတော်ယုံတန်ယုံသေဖို့ဝါကမဟုတ်ဘူးတဲ့မိသားတစုလုံးမလိုရမှာကြောခံရမှာအဲ့တော့မပေးကျင်တော့ဘူးခန္ဓာလေးနဲ့ကြောက်တော့မတန်ဘူးလို့ထင်တယ်အဲငါတို့စီမှာကြောဖြစ်နေသွားနေလဲတက်တောင့်တက်တာခိုင်းရင်တော့တော်ပါရဲ့နှိမ့်ဆက်ခိုင်းရင်တော့ဒုက္ခပဲအဲ့တော့မျက်စိမြင်တယ်လို့ငါမပြောသေးဘူးဆိုပြီးတော့ဘယ်လိုလဲမျက်စိဘလိုနေလဲအမလေးအရင်တုန်းကမှနည်းနည်းနာတာအခုဆေးလက်ခတ်ပြီးတော့တော်တော့ကိုနာသွားတာဆိုတော့အဲဒီအမျိုးသမီးတော့ငါ့ကိုလိမ်ပြီတို့စီကသေးဖို့မရငါဘာဖြစ်အောင်မလဲဆိုပြီးတော့အိမ်ပြန်သွားအဲရောက်တော့ဇနီးပဲနဲ့တိုင်မင်းနဲ့ငါ့ဘုရားဒီအမျိုးသမီးကဒီလိုလိန်ညာတယ်အဲ့ဒါငါမျက်စိကန်းနဲ့ဖြေခတ်ပေမလို့ပြောလိုက်တော့ဇနီးပဲကမတုံမလုံနေတယ်တဲ့ဦးဇင်းတို့တရားတော်မတွေကောင်းတာဘောလို့ပြောလိုက်ရင်သူ့အကုသို့လည်းမပါဘူးလားအေးအကုသို့ဆိုတာကကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်တူတဲ့ဘယ်နှမျိုးလဲလေးမျိုးကိုယ်တိုင်လုံးတဲ့အကုသို့ပဲသူများကိုတိုက်တွန်းတဲ့အကုသို့ပဲကောင်းလိုက်တာလို့ချီးမွမ်းလေအာဟုတုပဲစိတ်ထက်ကသဘောတူနေလိုက်ရင်လည်းအာဟုတုပဲတဲ့အဲ့တော့အာဟုတုလွတ်ဖို့ဆိုတာတော်တော်သတိထားอยู่ပါလေကိုယ်တိုင်လောက်ကျင်တဲ့လို့ကိုယ်တိုင်လောက်တာချောင်းလို့ရသေးတယ်လူများတိုက်တွန်းပြီးတဲ့အခါတိုက်တွန်းပြီးတတ်တယ်ဒါလည်းပဲနှုတ်နဲ့အာရပါရပြောမှချောင်းလို့ရတတ်သေးတယ်အဲချီးမွမ်းမိတာမျိုးစိတ်တူသဘောတူဖြစ်တာမျိုးကဖြစ်တတ်တယ်ဒါကြောင့်မလို့သတိထားရတယ်အာဟုသနီးတွေကတော့ပါတယ်နဲ့တယ်ဘာမှမပြောဘူးတိတ်တိတ်ကလေးနေလိုက်အဲ့တော့မှတခါလေသေဖို့တက်ပြီးတော့ဒီမျိုးသမီးတံပြန်သွားနင်းနဲ့နဲ့ပုံလာတယ်ဆိုရင်ဟောဒီမျက်စိလေးခတ်လိုက်ဆိုပြီးတော့ခတ်ခိုင်းလိုက်တော့မျက်စိလည်းခတ်ပြီးတော့ဘယ်တော့မှကိုမရလောက်အောင်ကိုကန်းသွားပြီတဲ့ဘယ်ဆရာလာကုကိုမရတော့ဘူးအပီးတိုင်းကန်းသွားတာရှေ့တော့ကသူများကိုမျက်စိကန်းအောင်မလုပ်ခဲ့ဘူးလားလုပ်ခဲ့တယ်အဲ့ကန်းအောင်လုပ်ခဲ့တဲ့ကန်းကြောင့်အခုငါသားတော်သက္ကုပါဠမှာမျက်စိကန်းနေရတာတဲ့ဒီတော့ဦးဇင်းတို့တရားဓမ္မတွေကိုပြုတိကံဘုဒ္ဓံပြန်လဲ ကိုတံပြန်နေမနောပုပ္ပင်္ဂမဓမ္မမနောတိဌာမနောမယမနတသေပဒုတ်ထေနာဘာတိဝါကရောတိဝါတတောနံဒုက္ခမနွေတိစက္ကံဝဝဟာတောပဒံဓမ္မနာမခန္ဓာတရား၄ပါးတို့ဒီမနောပုပ္ပင်္ဂမဝိညာဉ်နဲ့ခန္ဓာသားဖြင့်ပြဋ္ဌာန်းခြင်းရှိကုန်၏ပဒုတ်ထေနာပြင်းမလို့သောစေတသစိတ်ဓာဖြင့်စေပါတိဝါအကယ်၍မူလီပြောညာအံစေကရောတိဝါအကယ်၍မူလီပြညာအံနဲ့နာမခန္ဓာ၄ပါး၄ပါးထဲမှာစိတ်ကအဓိကတဲ့ပြင်းမလို့တဲ့စိတ်နဲ့ပြောမယ်ပြင်းမလို့တဲ့စိတ်နဲ့ပြုမယ်ဆိုလို့ရှိရင်ဝန်ကိုယုံနေတဲ့ညွာနောက်ကိုလဲပိန့်ဟာအမြဲမကွာလိုက်နေတယ်လို့ပဲအဲ့ဒီမကောင်းမှုအကုသိုလ်ပြည့်စုံနေတဲ့ပုဂ္ဂိုလ်နောက်ကိုဒီအကုသိုလ်ကံကအယိတ်ဗမာမကွဲခွာအမြဲတမ်းလိုက်နေလိမ့်မယ်တဲ့ကျတော့လိုက်ဆိုကြည့်ကိုယ်ကာယကံယေ
ကိုယ
်
ကာယကံယေ
ကိုယ်သာပြန်မယ
်
ကိုယ်ဝတိကံယေ
ကို
ယ်တိပြံမေကိုယ်တိပြံမေ
ကိုယ
်မနောကံက
ကို
ယ်သဘောပြံမေကဲကိုယ်ပြုထားတဲ့ကာယကံဝစီကံမနောကံတွေဟာကိုယ်စီကိုယ်သာပြန်လာလိမ့်မယ်လေညာဘက်ကိုအမြုံမုံတွေလွင့်ပြလိုက်တဲ့အခါအဲ့ဒီမြူမုံတွေကကိုယ်စီကိုပြန်လာတယ်လို့ပဲအခုစက္ကုပါဠိသည်အခုတို့တွေကိုသူအခုတို့မကောင်းမှုစိတ်နဲ့သူများကိုမျက်စိကန်အောင်လုပ်ခဲ့တဲ့အတွက်ကြောင့်မို့လို့အဲ့ဒီမကောင်းတဲ့စိတ်ဓာတ်နဲ့ပြုတ်ခဲ့တာပြောခဲ့တာကြံခဲ့တာတွေကအခုသူ့ထံပြန်လာတော့သူလည်းပဲဖြစ်တယ်မျက်စိကန်နေတဲ့ဒါကြောင့်မို့လို့မကောင်းမှုအခုတို့ဒုစရိုက်ကိုသင်္ချစ်သားတို့မပြုတ်ကြလေနဲ့လို့မြတ်စွာဘုရားတရားဟောဂါထာပရိယောတာနေတရားဒေသနာခါကတော့အဆုံး၌ပိန္ဒတဟတာပိကု3000ကုန်သောရံတော်တို့သည်သဟပတိတံမိဒာဟိပတိတံမိဒာညာ၄ပါးတို့နှင့်တကွာအရဟတအရဟတဘုနပတိဋ္ဌိံကိုကောင်းစွာမတွေ့တည်ကြလေကုန်တည်ဂါထာလည်းဆုံးရ3000လောက်ရှိတဲ့ရဟန်းတော်တွေအကုန်လုံးပဋိသင်္မိဒာညာ၄ပါးနဲ့ရဟန္တာဖြစ်သွားကြတယ်တဲ့ဒီတော့ဥစ္စေတို့တရားဓမ္မတွေလို့ပဲတရားနှလုံးကျင့်သုံးတဲ့အခါမှာအဋ္ဌိဋ္ဌံစိတ်ဓာတ်နဲ့ကျင့်သုံးပါတဲ့ဒါစိတ်ဓာတ်နဲ့အဋ္ဌိဋ္ဌစိတ်ဓာတ်နဲ့ခန္ဓာကိုယ်ဘာပဲဖြစ်ဖြစ်အသက်ပင်ပေးပစေတော့ဟောဒီတရားကြောင့်အာထုတ်မယ်ဆိုတဲ့စိတ်ဓာတ်ဒီအဋ္ဌိဋ္ဌစိတ်ဓာတ်ကိုယ်ရည်ရွယ်ထားတဲ့ကိစ္စတွေပြင်းပြအောင်လုပ်မယ်ဆိုတဲ့စိတ်ဓာတ်ဒီအဋ္ဌိဋ္ဌ